Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်ကျမခင်မြွှေထွေးပါ။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကရဲတပ်နှံချောင်းတစ်ခုကိုအသေးခံဘုံခွဲသူတို့ချုပ်ဝင်ရောက်တိုက်ခိုက်တာကြောင့်လူ60နီးပါးသေဆုံးပါတယ်။တခါဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုအကြားမဟာမိတ်ဆက်ဆံရေးကိုထိခိုက်နိုင်တဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောပါတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းပထမနီခရင်ကညစေးတစ်ခုမှာတော့တနင်္လာနေ့ညပိုင်းတော့ကဘုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အထူးပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညမှာတော့ရခိုင်ပြည်နယ်တိုက်ခိုက်ခံရမှုနောက်ဆက်တွဲလုံခြုံရေးနဲ့ဒေသခံတွေရဲ့အခြေအနေနဲ့ပတ်သက်ပြီးနားဆင်ရမှာက
။ဘူလောသားဆယ်ဆရာလည်းအဲ့ဒီလိုပေါ့လေ။ဒီနယ်မြေကမတိငိမ့်မအိချမ်းသေးတော့နယ်မြေတိငိမ့်မအိချမ်းနိုင်တော့ကျွန်တော်တို့စစ်တမီမြေကတော့
မြန်မာနိုင်ငံတက်ချင်နေအတင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးအောင်ဦးအောင်တောင်းရွှေပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေအနေတွေပြန်လည်တည်ငြိမ်လာလို့ဒေသခံတွေနေရာစတင်ပြောင်းနေကြပြီဆိုတဲ့အကြောင်းနဲ့ကင်ဆာရောဂါဖြစ်ပွားမှုဆိုင်ရာသတင်းဆောင်ပါတွေအပြင်ကွန်ပျူတာနဲ့ဂီရတာဖန်တီးမှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကတာမျိုးကရဲတပ်နဲ့ကြောက်တစ်ခုကိုဖောက်ခွဲလက်နဲ့အပြည့်စုံကန်ဆောင်လာတဲ့အသေးခံဘုံးကွဲသူတချို့ဝင်ရောက်တိုက်ခိုက်တာကြောင့်လူ60နီးပါးသေဆုံးပြီး120ကျော်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါရယ်ဒီနေ့လာနေ့ညသကောင်းမတိုင်ခင်မှာတိတိုက်ခိုက်မှုဖြစ်တာပါတိုက်ခိုက်သူတွေဟာတင်းနှံကျောင်းဝင်းအတွင်းလူသစ်စုဆောင်ဆောင်တွေကိုဝင်ပြီးတော့အဆောင်ထဲမှာရှိနေတဲ့သူတွေကိုပစ်ခဲ့တာပါရဲဝင်နှန်းတချို့နဲ့အဆောက်အဦတွေကတချို့တလေပြင်းပောက်တွေကိုခုံကျော်ပြီးတော့ထွက်ပြေးလွတ်မြောက်သွားတာလည်းရှိပါရယ်ပါကစ္စတန်စစ်တပ်နဲ့ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့အပြန်အလှန်ပစ်ခတ်တာတွေမဖြစ်ခင်တနတ်သမားတွေဟာတစားကန်တချို့ကိုခေါ်ပြီးတော့အဆောက်အဦကိုခဏဝင်စီခဲ့ကြပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေကတော့အားကြီးအတော်ကြာခဲ့တာပါ။တိုက်ခိုက်သူတွေထဲက2ဦးကသူတို့ကိုသူတို့အသေးခံဘုံးဖောက်ခွဲခဲ့ပြီးနောက်တစ်ယောက်ကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တဲ့အချိန်မှာသေဆုံးသွားတဲ့အကြောင်းနဲ့အင်္ဂါနေ့မနေ့အာယုံမတက်ခင်မှာတင်းနှံချောင်းဝင်းကိုပြန်ပြီးတော့ထိန်းချုပ်နိုင်ခဲ့တဲ့အကြောင်းဒေသဆိုင်ရာအရာရှိတဦးကပြောပါတယ်။ဒီဖြစ်နဲ့ပတ်သက်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရီဖ်ကတရေဘော့ကြောင့်တိုက်ခိုက်မှုလို့ဆိုပြီးတော့ပြစ်တင်ရှုံချပါရယ်ကာတာမျိုးဟာတိတ်မကြခင်ကအကြမ်းဖက်တိုက်ခိုက်မှုတွေအများပြားကြုံနေရတဲ့ဒေသပါပြီးခဲ့တဲ့ဩဂတ်စ်လအစောပိုင်းကပဲပျိုရင်းကစီးရုံတစ်ခုရဲ့အပြင်ဘက်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပါရယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲနှစ်ပတ်မတိုင်ခင်ပြည်내တော်များများမှာလူကိုယ်တိုင်ကြိုတင်မဲပေးမှုတွေကိုစတင်နေပြီးသမ္မတပြိုင်ဘက်နှစ်ဦးကလည်းအဆုံးဖြတ်ပေးနိုင်တဲ့ဖလိုရီဒါပြည်내မှာအခြေအနေမဲဆွယ်နေကြပါတယ်အခုလိုဖလော်ရီဒါပြည်နယ်မှာအခြေအနေပြောင်းရခြင်းအကြောင်းကတော့ဒီပြည်နယ်လိုလူဦးရေများတဲ့ပြည်နယ်တွေအနေနဲ့သမ္မတရွေးကောက်ပွဲလိုအပ်ချက်ဖြစ်တဲ့ Electoral College ကနယ်မြေလိုက်သမ္မတရွေးချယ်ရေးအဖွဲ့ဆိုင်ရာမဲများများပူရဖို့အရေးပါနေလို့ပါဒီနယ်မြေဆိုင်ရာသမ္မတရွေးအဖွဲ့မဲအများစု20-290ရမှသာသမ္မတဖြစ်နိုင်တဲ့နေရာမှာဖလော်ရီဒါပြည်နယ်အနေနဲ့ကလူဦးရေများမှုကြောင့်ဒီမဲပေါင်း29မဲကိုပိုင်ဆိုင်ထားပါတယ်ဒီနယ်မြေဆိုင်ရာသမ္မတရွေးချယ်ရေးအဖွဲ့မဲပူများများရနိုင်တဲ့လူကြီးအများဆုံးပြည်နယ်တွေဖြစ်တဲ့ Florida နဲ့ Texas ပြည်နယ်တွေမှာဒီချိုတင်မဲပေးမှုတွေတင်းနလာနေကနေစတင်ပြီးလူထုစတန်တွေအရ Hillary Clinton က Florida မှာ၄မှတ်အသာရနေပါတယ်။ Democrat သမ္မတလုံး Clinton အသာရနေပေမဲ့ Republican သမ္မတလုံး Donald Trump ကလည်း Florida မဲဆက်ပွဲမှာ American နိုင်ငံရေးကိုအမြဲလွှမ်းမိုးလာသူတွေကိုဖြုတ်ချနိုင်ဖို့အခုရွေးကောက်ပွဲဟာနောက်ဆုံးအခွင့်အရေးပဲလို့မဲဆွဲခဲ့ပါတယ်။ဒါအပြင် Colorado, Alaska, Arkansas နဲ့ Massachusetts ပြည်နယ်တွေမှာလည်းတင်းနလာနေကချိုတင်မဲပေးမှုတွေစတင်ခဲ့ပါတယ်။ဒီပြည်နယ်ပေါင်း22ပြည်နယ်နဲ့ Washington DC မှာဆိုရင်အခုလိုလူကိုယ်တိုင်ချိုတင်မဲပေးမှုမျိုးကိုတချို့ကိုစီစဉ်ပေးထားပြီးတခြားပြည်နယ်တွေမှာတော့လူကိုယ်တိုင်မလာပဲစားတဲ့ကတစ်ဆင့်မဲပေးခွင့်တွေကိုလွန်ခဲ့တဲ့သတင်းပတ်အတန်ကြာတဲ့ကခွင့်ပြုပေးထားပြီးဖြစ်ပါတယ်ခင်ဗျာ
။ယူရိုနိုင်ငံမျိုးစုမျိုးကိုစစ်သွေးကြွားရီလက်ထက်ကနေပြန်လဲတင်ယူဖို့ပြီးခဲ့တဲ့သတင်းပတ်ကစပြီးထိုးစစ်ဆင်လာခဲ့တာမှာဤရက်တက်ဖွဲ့တွေဟာနေမြေ100ကီလိုမီတာ800ကျော်ကို IS တွေလက်ထက်ကနေပြန်လဲတင်ယူထားနိုင်ပြီလို့ American ဆွေရအရာရှိတွေကပြောပါတယ်။မိုးဆူးမြို့လည်းကနေအရှိတ်ကီလိုမီတာ30ကျော်လောက်မှာရှိတဲ့ဘာတယ်လာမြို့အပါဝင်တခြားအတော်များများကိုတိတိတတ်တပြန်လဲတည်ယူထားနိုင်တဲ့အကြောင်းနဲ့မိုးဆူးမြို့ထဲဝင်ရောက်နိုင်တဲ့လမ်းကြောင်းတွေကိုရှင်းလင်းနေတယ်လို့အမေရိကန်ပင်လယ်ကွင်းစစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်မှူးကြီး Jeff Davis ကဒီနေ့လာနေမှာသတင်းတောက်တွေကိုပြောဆိုပါတယ်။ Iraq တပ်ဖွဲ့တွေနဲ့ Khat လက်နက်ကိုင်အဖွဲ့တွေဟာမိုးဆူးမြို့မြောက်ဘက်အရှိတ်နဲ့တောင်ဘက်ချမ်းတွေကမြို့ငယ်တွေကနေတဆင့်ထိုးပေါက်ပြီးတော့မြို့ရင်းကိုဝင်ရောက်နိုင်ဖို့ကြိုးစားနေကြတာပါ။ ထိုးစစ်ဆင်မှုတွေကိုဖြည်းဖြည်းချင်းအချိန်ယူလှုပ်ဆောင်နေပေမဲ့အီရတ်နဲ့ခါတက်ဖွဲ့တွေမြို့နားနီးလာချင်းကြရင်တော့တိုက်ခိုက်မှုတွေအရှိန်ပြင်းလာနိုင်တယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။မိုဆူမြို့အနီးတစ်ဝိုက်နယ်မြေတွေကို IS တွေလက်ထက်ကနေပြန်လည်တင်ထားနိုင်ပြီဆိုပေမဲ့လည်း IS အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြောက်ပိုင်းစင်ဂျာနဲ့ခါခတ်မြို့တွေအပါအဝင်နိုင်ငံတော်မှာအကြမ်းဖက်တိုက်ခိုက်မှုအများပြားကိုတော့လှုပ်ဆောင်နေစေပဲဖြစ်ပါတယ်ရှင်
။ပဋိပက္ခတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာပြီးခဲ့တဲ့9ရက်အတွင်းရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာမရှိဘူးလို့ရုရှားနိုင်ငံကဒီနေ့ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြို့ရဲမှာပိတ်မိနေတဲ့လူထောင်ပေါင်းများစွာအတွက်လူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနေအောင်ရုရှားဒါမှမဟုတ်ဆီးရီးယားလေရင်တွေဟာအလက်ပိုမြို့နီးပြန်တန်းတာတွေလုံးဝမလုပ်ခဲ့ဘူးလို့ရုရှားစစ်ဘက်ပြောခွင့်ရအေဂိုကွန်နက်ရှန်ကော့ဖ်ကပြောပါတယ်။လူတပုံတွေထိန်းချုပ်ရအလက်ပိုမြို့ရှေ့ချမ်းကနေထွက်ခွာခြင်းတွေအတွက်လူသားချင်းစာနာတဲ့အနေနဲ့မြို့ကနေထွက်ခွာနိုင်မဲ့လမ်းကြောင်း6ခုဖွင့်ပေးထားတယ်လို့လည်းကွန်နက်ရှန်ကော့ဖ်ကဆက်ပြောပါတယ်စနေနေ့ကပြီးဆုံးသွားတဲ့၃ရက်ကြာပြစ်ခတ်ရဆိတ်ဟာပြီးခဲ့တဲ့9ရက်အတွင်းဖြစ်ခဲ့တာပါဒီပြစ်ခတ်ရဆိတ်အဆုံးသတ်ပြီးမချခင်မှာပဲအလက်ပိုမြို့မှာလေကြောင်းတိုက်ခိုက်မှုတွေပြန်ဆခဲ့တယ်လို့ပြည်ထောင်ချေဆိုင်ဆီးရီးယားလူခွင့်လေးလာရေးစောင့်ကြည့်အဖွဲ့ကပြောပါတယ်မြို့တွင်းကထွက်ခွာခြင်းတွေကိုထွက်ခွာလို့မရအောင်တပုံအဖွဲ့တွေကတားထားတယ်လို့ရုရှားနဲ့ဆီးရီးယားဆွေးနွေးကဆွဲထားတယ်လို့တစ်ချိန်နှီးမှာတပုံတပ်ဖွဲ့တွေဘက်ကလည်းအရသာပြည်သူအများစုကဆီးရီးယားဆော့ကိုမယုံကြည်တဲ့အတွက်မြို့တွေကထွက်ခွာပြီးရင်ဘာဖြစ်လာမလဲဆိုတာကိုမသိတာကြောင့်မထွက်ခွာချင်သေးဘူးလို့ပြောနေပါတယ်လောလောဆယ်လက်ပိုမျိုးရှိချင်မှပြေးမိတဲ့အရသာ3သိန်းလောက်ရှိနေပြီးသူတို့အတွက်အစားအစာနဲ့ရေးပေါ်ဆေးဝါးထောက်ကူတွေမရှိသလောက်ဖြစ်နေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကနေအင်္ဂါနေ့ညဒေသရင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိစောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေနိုင်တဲ့စကားတချို့ကိုဒီကနေ့ထပ်ပြီးတော့ပြောလိုက်ပါရစေ။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးစွဲခေါ်ရလိုက်မဲ့ခွေးကောင်လိုဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မချင်းပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခရီးမထွက်ခင်မှာမနီလာမြို့မှာသတင်းထောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မေ့ပြစ်လိုက်နိုင်တယ်လို့လည်းပြောပါရယ်။သူ့တိုင်းပြည်ထဲမှာဖိလစ်ပိုင်စစ်သားတွေကလွဲရင်ဘယ်နိုင်ငံသားသားစစ်တပ်စစ်သားမှမရှိတော့တဲ့အချိန်ခါတစ်ခုဖြစ်လာဖို့သူမျှော်လင့်တယ်လို့လည်းမစ္စတာဒူတာတေကသတင်းတောက်တွေကိုပြောပါရယ်။မစ္စတာဒူတာတေဟာသူ့သမ္မတတာဝန်ဆပြီးတော့ယူခဲ့တဲ့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစလို့သူ့ရဲ့မူရစ်ဆေးဝါးတိုက်ဖျက်ရေးအကြမ်းဖက်နေနည်းနဲ့လှုပ်ရှားမှုတွေအတွင်းမှာလူပေါင်း4000နီးပါးတိတ်ဆုံးခဲ့ရတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်တဲ့အပေါ်မှာအခုလိုဒေါသတကြီးပြန်ပြီးတော့ချင်းချောက်ပြောဆိုနေတာပါ။ပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံခီးစင်တုံးကလည်းအမေရိကန်နဲ့ဆက်ဆံရေးဖျက်တောက်ဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့ပြီးတော့နောက်ပိုင်းကျတော့မှတခါသူအဲ့ဒီလိုရည်ရွယ်တာမဟုတ်ပါဘူးလို့လည်းပြန်ပြီးတော့ပြောခဲ့ပါရစေရှင်။
တောင်ကိုရီးယားနိုင်ငံမှာအချင်းဖြတ်ချက်စားမှုတစ်ခုအတွင်းအဓိကတာဝန်ရှိတဲ့အမျိုးသမီးတူနဲ့နင်းနီးဆက်ဆက်ပတ်သက်မိခဲ့တဲ့ပေါ်သမရဘတ်ဂျမ်ဟန်ဘတ်ကွန်ဟေကလူတွေကိုဒီနေ့တောင်းပန်လိုက်ပါတယ်။အစိုးရယာတူတာဝန်မရှိတဲ့ဒီအမျိုးသမီးဟာသမရဘတ်ရဲ့အဓိကမိန့်ခွန်းတစ်ချက်ကိုတီးဖြတ်တာမှာအလွတ်သဘောပါဝင်ခဲ့တယ်လို့တောင်ကိုရီးယားရုပ်သံသတင်းဌာနတစ်ခုကထုတ်လွှင့်ပြီးနောက်တနေ့မှာပဲအခုလိုတောင်းပန်လိုက်တာပါ။ Choi Sun Sil ဆိုတဲ့ဒီအမျိုးသမီးဟာသမရဘတ်နဲ့နီးစပ်ပြီးအစိုးရကိစ္စတွေမှာဝင်ဆက်တာမျိုးရှိနိုင်ခဲ့တယ်လို့တခြားသတင်းဌာနတွေကခမန်းချက်တွေထွက်ခဲ့အပြီးမှာပဲ JTBC ရုပ်သံသတင်းဌာနကအခုလိုထုတ်လွှင့်လိုက်တာပါပရာဟိတအဖွဲ့အစည်းတွေထူထောင်ရေးစီးပွားရေးလုပ်ငန်းတွေကငွေလှူလာအောင်တွန်းအားပေးဖို့ချော်ဟာသမရဘတ်နဲ့ဆက်သွယ်ကောင်းတာကိုအသုံးချခဲ့ပုံရတယ်လို့လည်းနိုင်ငံတွင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်သမရဘတ်ကတော့သူ့ရဲ့2012ခုနှစ်သမရမဲဆယ်ပွဲမှာနဲ့2013ခုနှစ်သမရကျန်းသစ္စာချိန်ဆိုပွဲနောက်ပိုင်းမေခွန်းတွေပြင်ရမှာချော်ကအကူအညီပေးခဲ့တယ်လို့တော့ဝန်ခံထားပါတယ်ဒီကိစ္စအတွက်သမရဘတ်ကတောင်းပန်ပေးမယ်လေ။ Choi Bo အချင်းပြတ်ချစားမှုနဲ့ဆွဆွဲထတာကိုတော့ထည့်မပြောခဲ့ပါဘူးခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းဖက်ထန်နီခရိုင်ကညစီတစ်ခုမှာတနင်္လာနေ့ညပိုင်းကဘုံးပေါက်ကွဲလို့လူတယောက်သေဆုံးပြီးတော့19ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာတော့ခရိုင်တွင်းလုံခြုံရေးကိုတာဝန်ရှိသူတွေကတင်ကြပ်ထားပါတယ်။ဖက်ထန်နီခရိုင်ဟာမွတ်စလင်ခွဲထွက်ရေးသမားတွေဆယ်စုနှစ်တစုကျော်လက်နက်ကိုင်ပုံကန်နေတဲ့ဒေသပါထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလှည့်ခီးသွားတဲ့အလားများတဲ့မြို့တွေမှာတပြိုင်နက်တည်းချိန်ကြိုက်လှုပ်ဆောင်ခဲ့တဲ့ဘုံးပေါက်ကွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့နှစ်လအကြာမှာအခုတိုက်ခိုက်မှုဖြစ်တာပါမွတ်စလင်စစ်သွေးကြွတွေကတိုက်ခိုက်တာလို့ရဲတပ်ဖွဲ့ကပြောထားတဲ့အဲ့ဒီချိန်တုန်းကတိုက်ခိုက်မှုအတွင်ထိုင်းနိုင်ငံသား၄ဦးသေဆုံးခဲ့ပြီးတော့နိုင်ငံသားတွေအပါအဝင်လူဒါဇင်နဲ့ချီဒဏ်ရာရခဲ့တာပါ တနင်္လာနေ့ညတိုက်ခိုက်မှုနဲ့ပတ်သက်လို့တော့တိုက်ခိုက်တဲ့သူတွေကိုစုံစမ်းရှာဖွေနေဆဲဖြစ်ပြီးကနေဦးစုံစမ်းစစ်ဆေးမှုတွေအရာကတော့ဒီတိုက်ခိုက်မှုမှာလူတအုပ်ထက်မနည်းပါဝင်ပတ်သက်နေပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ထန်းနိုင်ငံတောင်ပိုင်းပထာနီယာလာနဲ့နဝတီဝက်ခရိုင်၃ခုမှာလွန်ခဲ့တဲ့၁၂နှစ်ကျော်ကာလအတွင်းလက်နက်ကင်ပုံကံမှုတွေကြောင့်လူပေါင်း6500ကျော်သေဆုံးခဲ့ရပြီးပါပြီဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထန်းနိုင်ငံမှာမလေးရှားနိုင်ငံနဲ့ထိစပ်နေတဲ့ဒီတောင်ပိုင်းဒေသမှာတော့မွတ်စလင်အများစုနေထိုင်တာဖြစ်ပါရဲ့ရှင်
ကင်ညာနိုင်ငံရှေ့မြောက်ဘက်ဆိုမာလီယာနိုင်ငံနဲ့နယ်စပ်တစ်လျှောက်မှာနေထိုင်ကြတဲ့မွတ်စလင်ဟုတ်တဲ့သူတွေကိုပြစ်မှတ်ထားပြီးဆွေးနွေးသမားတွေကဒီနေ့တိုက်ခိုက်လိုက်တာကြောင့်လူ၁၂ယောက်ထဲမှနေသေဆုံးသွားတယ်လို့ကင်ညာအရာရှိတွေကဆိုပါတယ်ဆိုမာလီယာနိုင်ငံအခြေစိုက်အယ်ဂျာဘတ်စစ်သည်ကျွအဖွဲ့ဝင်တွေဟာမန်ဒီရာခရိုင်မှာရှိတဲ့ဘစ်ရှရုဒ်အေဂီဟာကိုလက်ပစ်ပုံတွေနဲ့တိုက်ခိုက်ခဲ့တယ်လို့ခရိုင်တမ်မှုဂျော့ဖိုရန်ချိုကဆိုပါတယ်တိုက်ခိုက်မှုဖြစ်ပြီးတာနဲ့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ဂျာဘတ်အဖွဲ့ကသူတို့ရဲ့ကြီးညာဆက်သွယ်မှုကနေတဆင့်ပြောဆိုထားပြီးခရစ်ယာန်လူ့သမားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တယ်လို့ဆိုပါတယ်။ဆိုမာလီယာနိုင်ငံရဲ့မှာကင်ညာနိုင်ငံပါဝင်ပတ်သက်လာခဲ့တဲ့2011ခုနှစ်ကစလို့နေဆက်တလျှောက်မှာအယ်ရှာဘတ်အဖွဲ့ကတိုက်ခိုက်လာတာအတော်များများကိုကင်ညာနိုင်ငံကခံလာခဲ့ရပြီးဒီကြိမ်ကတော့နောက်ဆုံးတိုက်ခိုက်ရတာပါ။ဒီလဆော့ပိုင်းတို့ကလည်းမန်ဒရာမှာရှိတဲ့လူနေရပ်ကွက်တစ်ခုကိုအယ်ရှာဘတ်စစ်သွေးကြွတွေလို့တန်တရားရှိသူတွေကတိုက်ခိုက်တာကြောင့်လူ6ယောက်သေဆုံးခဲ့ပါသေးတယ်ခင်ဗျာ။
တူရကီနိုင်ငံမှာဇူလိုင်လကအာဏာသိမ်းကျင်းစီမှုအပြီးထုတ်ပြန်ခဲ့တဲ့ရေးပေါ်ဥပဒေသစ်တွေကိုသုံးပြီးတော့ထိန်းသိမ်းခံထားရတဲ့သူတွေကိုအစိုးရကညှဉ်းပန်းနှိပ်စက်နေတယ်လို့လူခွန်ရေးလှိလာဆောင်ကြည့်အဖွဲ့ Human Rights Watch ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရဲတွေကညှဉ်းပန်းနှိပ်စက်တဲ့ဖြစ်ရပ်73ခုရှိပြီးကျူးလွန်တဲ့အစိုးရအရာရှိတွေကိုအရေးယူလို့မရအောင်ဒီရေးပေါ်ဥပဒေတွေကကာကွယ်ပေးထားတဲ့အကြောင်းစင်ကန်စာမှာဖော်ပြထားပါတယ်။ဥပဒေသစ်မှာညှဉ်းပန်းနှိပ်စက်ခွင့်တားမြစ်ထားခဲ့တာကိုဖယ်ရှားပေးလိုက်တာကြောင့်တရားဥပဒေထိန်းသိမ်းရေးအရာရှိတွေအနေနဲ့ဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းခွင့်လိုင်စင်တရားဝင်ရသွားတာလို့ Human Rights Watch အဖွဲ့ရဲ့တာဝန်ရှိသူတူကပြောပါရယ်ရှင
်နောက်ဆုံးရသတင်းတွေကိုမကင်ပြူထွေးနဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒီရခိုင်ပြည်နယ်ကအခြေအနေတွေကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေလုံခြုံရေးစိုးရိမ်ချက်ကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေကိုမြန်မာနိုင်ငံတပ်ချင်းတွေအသင်းကအကူအညီထောက်ပံ့ပေးနေပါတယ်မောင်နှမမြို့နယ်အတွင်းကလူမှုအဖွဲ့အစည်းတွေရဲ့လိုအပ်ချက်တွေကိုတော့ဒေသအတွင်းလုံခြုံရေးအခြေအနေကြောင့်စမ်းစစ်နိုင်တာမရှိသေးပေမဲ့နောက်ပိုင်းမှာထောက်ပံ့ပေးနိုင်ဖို့ရည်မှန်းထားတာပါ။ဒီချိန်ထဲမှာပဲမောင်နှမမြို့နယ်အတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးသူတွေဝင်ရောက်ခွင့်ပေးဖို့လဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကတိုက်တွန်းထားပါတယ်။အပြည့်စုံကတော့မသိနေထိုက်ကပြောပြပေးပါပါရှင်။
ရခိုင်ပြည်နယ်မောင်တော်ထေတာတွင်မြမဆိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးသတင်းနဲ့ပတ်ကျော်ကြားမြင့်လိုက်ခဲ့ပြီးဖြစ်ပေမဲ့ဒေသရင်းမှာတော့တည်ငြိမ်မှုမရှိသေးပါဘူး။မြမတမတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးနေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်သလိုဒေသရင်းလုံခြုံရေးစိုးရိမ်ချက်ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြစေဖြစ်ပါတယ်။မောင်တော်ထေတာတွင်လူနည်းစုဖြစ်တဲ့ရခိုင်ဒေသခံတွေတိမ်းရှောင်နေကြတာဖြစ်ပြီးသူတို့ကိုထောက်ပံ့ပေးနေတယ်လို့မြမနိုင်ငံချက်ချင်းကြီးအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ်။
ကျွန်တော်တို့ဒီစစ်တွေတို့မြောက်ဦးတို့မှာကျွန်တော်တို့လာရောက်ပြီးတော့ခုံလုံတဲ့လူတွေတော့ကျွန်တော်တို့စစ်စစ်နေနေရတော့စစ်စီထောက်ပံ့တာတွေရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့အရေးပေါ်ဒီအသုံးဆောင်တွေဖြစ်တဲ့ဒီကျွန်တော်တို့ဒီ hygiene ပေါ့လေ hygiene လို့ခေါ်တဲ့ဒီ hygiene kit တွေပေါ့နော်အရေးပေါ်ဒီတကွေကျမ်းမာရေးသုံးပစ္စည်းများတကွေသားရှိရေးသုံး hygiene kit တွေပေးပါတယ်နောက်ပြီးရင်ကျွန်တော်တို့တချို့ကြတော့လည်းကျွန်တော်တို့ပါတယ်ပြင်းနေဆိုရင်အဝိစာရီဘာဖမ်ပြင်တဲ့မှာပါတဲ့အဝိစာစောင်းချင်အောင်အဲ့လိုမျိုးလည်းထောက်ပံ့ပေးပါတယ
်အများစုမွတ်စလင်တွေဖြစ်ကြတဲ့မောင်တော်ဒေသခံတွေရဲ့လက်တလောလိုအပ်ချက်တွေကိုတော့ဒေသရင်းလုံခြုံရေးအခြေအနေကြောင့်ကွင်းစင်ဆောင်ရွက်နိုင်ခြင်းမရှိသေးတဲ့အကြောင်းလဲမြန်မာနိုင်ငံချက်ချင်းဤအသင်းရဲ့ဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကပြောပါတယ
်ဘူလောကစေဆရာလည်းအဲ့ဒီလိုပေါ့လေဒီနယ်မြေကမတည်ငြိမ်မအီချမ်းပြီးတော့အဲ့မြေပြည်မြေအစ္စမ်းနိုင်တော့ကျွန်တော်တို့စစ်ချင်နေနေရတော့ကျွန်တော်တို့ရဲ့အခြေခံမှုခဏချက်မှပါတယ်လို့ပဲကျွန်တော်တို့ဘာသာလူမျိုးမဖွဲ့ကြပဲအဲဒုက္ခရောက်တဲ့လူတွေအားလုံးတော့ကူညီသွားဖို့အတွက်အစီအစဉ်တွေရှိပါတယ်အဲ့ဒါကူလက်လက်ရှိမှာဆိုရင်စစ်တွေမှာဆိုတော့ကျွန်တော်တို့ကဒီနှစ်ပတ်အဖွဲ့အစည်းအားလုံးမှာသွားပြီးတော့ဒီမိုဘိုင်းတလင်းတွေလောက်တာတွေထောက်ပံ့လာတယ်ရှိပါတယ်နော်မောင်တော်ကတော့90ကျွန်တော်ဆက်လာတယ်ကကျွန်တော်မျိုးပြောရရင်တော့90မှာတော့ကျွန်တော်တို့ဒီနယ်မြေဒီနယ်အစ္စမ်းမရှိသေးတဲ့အခြေအနေပါတယ်လို့ကျွန်တော်တို့တွေသွားသွင်းရလာတဲ့အခြေကျွန်တော်တို့ CBA ကိုရှင်းနေကြပါပြီ။အစင်ပြည်ပြီးရင်တော့ကျွန်တော်တို့ကဘာသာလူမျိုးမခွဲခြားဘဲနဲ့ထောက်ပံ့သွားမှာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေအတွင်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရပြီးအကြမ်းဖက်တိုက်ခိုက်သူ30ဦးသေဆုံးခဲ့တယ်လို့အစိုးရကပြီးခဲ့တဲ့သတင်းပတ်အတွင်ပြောဆိုထားတာပါ။ အကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူကလည်း30နီးပါးရှိတယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်မြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းတဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်းဖမ်းဆီးမှုတွေတပ်ဖြတ်ခံရမှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေရရှိထားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြေညာချက်မှာပြောဆိုပါတယ်ဒေတာတွင်မှမြန်မာအစိုးရကလုံခြုံရေးလွှမ်းခြုံဆောင်ရွက်ချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေဒေတာတွင်သွားခွင့်မတတဲ့အတွက်လဲဒေတာကန်တွေစာနယ်ရိတ်ခါနဲ့အသက်မွေးဝမ်းကြောင်းအတွက်စိုးရိမ်စရာဖြစ်စေတယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်။မောင်တော်ဒေတာအကျန်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတရားဥပဒေနဲ့အညီဆောင်ရွက်ဖို့နောက်ဒေတာတွင်ကဒုက္ခရောက်ကြရသူတွေကိုလဲခွဲခြားမှုမရှိဘဲအကူအညီတွေရရှိရမှာဖြစ်တယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတို့ကတနင်္လာနေ့တုန်းကကြေညာချက်တစ်စောင်ထုတ်ပြီးပြောဆိုထားတာဖြစ်ပါတယ်ရှင
်။မတင်ငီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ဒီရှမ်းပြည်နယ်မြောက်ပိုင်းဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းနေရစွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပီးရှောင်တို့ဟာဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုနေပြီမို့ကိုနေရကိုစတင်ပြန်နေကြပါပြီ။စစ်ပီးရှောင်တို့နေရစပြန်ကြပြင်မဲ့လို့နီးစပ်ရာဖုန်ကြီးကျောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်း800လောက်တော့ကျန်ရှိနေသေးတယ်လို့စစ်ပီးရှောင်ကူညီရေးဖွဲ့တွေကပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတော်မမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်မြောက်ပိုင်းတီဘုံမြို့နယ်နားလော်ကြီးရွာနာမှာအော်တိုဘာ23ရက်နေ့ကမြန်မာစစ်တပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1000နီးပါးနေရစွန့်ခွာထွက်ပြေးခဲ့ကြပြီးဒီကနေ့မှာတော့အခြေအနေတွေပြန်လည်တည်ငြိမ်စပြုပြီးမို့စစ်ဘေးရှောင်တချို့နေရစပြန်နေကြပါပြီ။တိုက်ပွဲဖြစ်ပွားခဲ့တဲ့နားလော်ကြီးရွာနယ်လမ်းနဲ့ရွာတွေကဒေသခံတွေနေရစပြန်ကြတာဖြစ်ပေမဲ့လို့စစ်ဘေးရှောင်ဒုက္ခသည်800လောက်တော့ကျန်နေသေးတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ဆိုင်းဆမ်လိုင်းကပြောပါတယ
်။တိုက်ပွဲဒီဘုံမြို့နယ်ထဲမှာဟိုမနေ့တနေ့က23 24ရက်ထဲမှာဖြစ်တဲ့ဟာကတော့ငြိမ်သွားပြီဗျ။ဟိုနောက်ဖက်တပ်တွေချုပ်ပြီးတော့အခြေအနေကတော့ငြိမ်သက်သွားပါပြီ။ဒုက္ခသည်အခြေအနေကပြောမစင်တော့ဒီကောင်ဒုက္ခသည်ဆိုလို့ဟိုပြပတော့တော့၄နေရာတော့ရှိရပြီဗျ။အခုအဲ့ဒီ၄နေရာတွေကတော့အတွင်းသားနည်းနည်းကျတဲ့နေရာတော့ကောင်းအင်ဂျန်ကုန်ကြပြီ93နေရာလောက်ပဲကျန်နေကြဒုက္ခတဲ့ကဝန်ကျင်800ကျော်ကျော်ဝန်ကျင်တော့ကျန်သေးရ
ခုနေရက်ကိုမပြန်နိုင်သေးတဲ့စစ်ဘေးရှောင်တွေအတွက်တော့စားနပ်ရိက္ခာအခက်အခဲရှိတယ်လို့သူကပြောပါတယ
်ပထမနေမှာကမနေ့ကကျွန်တော်တို့ဟိုနင်းတာကတော့အဓိကတော့အစားတောက်ပါတော့အဝတ်ဖယ်တွေကတော့ဦးသားဆရာတွေကတော့တချို့ရွာတွေကရွာတော်များများပြင်ဆင်ကြရတာလေပါသွားကြတယ
်တီဘောမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နားလုံးနဲ့စံခန့်ကြီးရွာအပဝင်ကြီးရွာဆယ်ရွာလောက်ကဒေသခံတွေဟာမိုင်းခေနာအွန်နာမခေါ်စတဲ့ကြီးရွာကနီးစပ်ရာဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးတွေထံမှခိုလုံနေကြရတာဖြစ်ပြီးတချို့ကတော့ဒီကနေ့မှနေရက်စပြန်နေကြတာပါတိုက်ပွဲတကယ်ဖြစ်ပွားခဲ့တဲ့နားလော်ကြီးရွာကဒေသခံရွာသားတွေကတော့နေရက်ပြန်နိုင်ခြင်းမရှိသေးဘူးလို့စစ်ဘေးရှောင်တွေကိုခေါ်ယူဆောင်ရှောက်ထားတဲ့နာမခေါ်ကြီးရွာအုပ်ချုပ်ရေးမှူးဦးဆိုင်ညွန့်ကပြောပါတယ်
တောင်ကျေးသွားတာရှိရဲ့မင်းကျေးသွားတာရှိရဲ့နာနာအောင်ဘုန်းကြီးကျောင်းသွားတာရှိရလေအဲ့ဒီအဲ့ဒီပဲပဲတက်မယ်နဲ့တို့တို့ရွာကြတာကမပြန်နေခင်ဗျအခုဒီနေ့ကျလေးငါဆယ်ရတော့တို့ရောအမှန်ကြအချိန်လေးပြန်လာလေလာကြည့်ရဒီနေ့အမှန်တိုးတိုးလေးလာကြညနေပိုင်းကျတော့ပြန်ရလာမယ်အဲ့ဒါတော့ပြန်ပြင်းလို့ပြန်ဖြစ်စေအဲ့ဒါကြည့်ရမှာ
ညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSC အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစဲရီ NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသလိုပြီးခဲ့တဲ့မေလတုန်းကလည်းမြန်မာစစ်တပ်နဲ့ SSPP SSC အဖွဲ့ကြားတီဘောမြူနယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းရှိပါတယ်ရှင်
။မမမြင့်ခိုင်သတင်းပေးပို့ခဲ့တာပါရှင်။အခုတော့ဒီနိုင်ငံတကာဆိုင်ရာသတင်းဆောင်ပါတွေဘက်ကိုတလဲကြည့်ကြရအောင်ပါ။ဒီအရင်ဆုံးတော့ကင်ဆာယောဂါဖြစ်ပွားမှုအကြောင်းဆောင်ပါကိုတင်ပြပေးပါမယ်။ကင်ဆာယောဂါအတွက်ဆေးဝါးတွေ၊ကုရုံးတွေနဲ့နောက်ဆုံးမှပျောက်ကင်းတဲ့အထိကုသနိုင်ဖို့နည်းလမ်းတွေကိုသူတေတီပညာရှင်တွေရှာဖွေနေကြတဲ့တချိန်ထဲမှာပဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကလည်းယောဂါကိုကာကွယ်နိုင်မဲ့မဟာဗျူဟာတွေချမှတ်နိုင်ဖို့ကြိုးစားနေကြပါတယ်။သူတေတနာလည်လာမှုတွေမှာတော့ဖွံ့ဖြိုးပြီးတိုင်းပြည်တွေကကင်ဆာယောဂါဖြစ်ပွားမှုတွေရဲ့90ရာခိုင်နှုန်းလောက်ဟာနေတူဝနေထိုင်စားတောက်တဲ့ပုံစံပြောင်းတာဘေးဖြစ်စေတဲ့ပတ်ဝန်းကျင်ကိုရှောင်ရှားတာတွေနဲ့ကြိုတင်ကာကွယ်နိုင်ကြောင်းလည်းတွေ့ရှိခဲ့ပါတယ်။ VOA သတင်းတော်အာဒီတာဒူနယ်လော်ရီသတင်းပေးပို့ထားတာကိုကိုအောင်လင်းကတင်ပြထားပါတယ်ရှင်
။လူနေမှုပုံစံလူတူးချင်းရဲ့ရွေးချယ်မှုရာကင်ဆာရောဂါဖြစ်ပွားနိုင်တဲ့အန္တရာယ်မှာအရေးပါတဲ့ကဏ္ဍကရှိနေတယ်ဆိုတာသုတေသနလေ့လာသူတွေသိရှိထားတာတော့စက်စွန်းနဲ့ချေရှိနေပါပြီ။ တချို့ကင်ဆာမျိုးစားတွေဟာလူတွေရဲ့မျိုးဗီဇနဲ့ဆက်နွယ်နေတယ်ဆိုပေမဲ့ဒေတာတစ်ခုကနေတစ်ခုကိုပြောင်းရွှေ့သွားတဲ့လူတွေကြားမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းပြောင်းလဲသွားတတ်တာကိုကုသရောဂါပြန့်နှံ့မှုကျွမ်းကျင်ပညာရှင်တွေလေ့လာတွေ့ရှိထားတဲ့အတွက်နေထိုင်ရန်ပတ်ဝန်းကျင်အားလည်းအကြောင်းရင်းတစ်ခုဖြစ်နေတာကိုပြသနေတယ်လို့အမေရိကန်ပြည်ထောင်စု John Hopkins Tech ဆိုကဒေါက်တာ William Nelson ကပြောပါတယ
် Rural China is a good example.People are much more likely to have stomach cancer and liver cancer.
ဒီအကြီးလက်ဒေတာဟာနမူနာကောင်းတစ်ခုပါ။အဲဒီမှာလူတွေဟာအစာအိမ်နဲ့အသည်ကင်ဆာဖြစ်နိုင်ခြေပိုများပေမဲ့ဒါမျိုးတွေတမှဖြစ်လို့မရှိပါဘူး။သူတို့စီမှာအမျိုးသားတွေစီးကျိတ်ကင်ဆာ၊အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်နေပြီးအမေရိကမှာတော့အဖြစ်များပါတယ်။ဒါပေမဲ့အမေရိကမှာအခြေချကြတဲ့တရုတ်လူမျိုးတွေမှာစီးကျိတ်နဲ့ရင်သားကင်ဆာဖြစ်နိုင်ခြေများလာပြီးအစာအိမ်နဲ့အသည်ကင်ဆာဖြစ်နိုင်ခြေကတော့လျော့သွားပါတယ်။
ကိစ္စရောကဖြစ်နိုင်တဲ့အန်ဒီယန်နဲ့ပတ်သက်လို့အဓိကအကြောင်းရင်းတစ်ခုဖြစ်ယူဆထားတဲ့အထဲမှာတော့ပတ်ဝန်းကျင်ညဉ့်ဉန်းမှုလူနေမှုပုံစံနဲ့လူတူးချင်းရဲ့အချင်းစရိုက်တွေလို့ပတ်ဝန်းကျင်ဆိုင်ရာအကြောင်းချင်းရာတွေပါဝင်တယ်လို့လည်း John Hopkins Tech သူကကုသရောဂါပညာရှင်ဒေါက်တာ Elizabeth Plus ကပြောပါတယ
် So the key risk factors that we know cause cancer are smoking,Obesity coupled with poor diet.
ကင်ဆာဖြစ်တတ်တဲ့အဓိကအန္တရာယ်တွေအနေနဲ့သိထားတာကတော့ဆေးလိပ်တောက်တာ၊အဝါလွန်တာတွေအပြင်အာဟာရဖြစ်အောင်မစားတာ၊ကိုယ်လက်လှုပ်ရှားမှုမလုပ်တာတွေနဲ့ပါပေါင်းလိုက်တဲ့အခါမှာတော့အမေရိကန်လိုမျိုးနေရာမျိုးမှာကင်ဆာဖြစ်နိုင်တဲ့အန္တရာယ်က90ရာခိုင်နှုန်းလောက်ထိဖြစ်လာပါရဲ့ရှင်
။ယောဂဖြစ်နိုင်တဲ့အခြေခံအကြောင်းရင်းတွေကိုတွေ့ရှိလိုက်ရတာကကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေ၊မူဝါဒချမှတ်သူတွေအနေနဲ့လည်းနေထိုင်မှုပုံစံတွေပြောင်းလဲဖို့ကြိုးစားလာကြတာပါ။ဒေါက်တာ plus ကတော့ဆေးလိပ်ဆန့်ကျင်ရေးမဟာဗျူဟာတွေကလူလူကျန်းမာရေးမှာအထူးကအောင်မြင်မှုတစ်ခုလို့ဆိုပါတယ
် The mortality rate from lung cancer has declined precipitously over the past few decades
လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းမှာအဆုတ်ကင်ဆာကြောင့်သေဆုံးမှုတွေဟာတိတိတတ်တာကျဆင်းသွားပါတယ်ဒါကလည်းဆေးလိပ်တောက်တာဟာအဆုတ်ကင်ဆာဖြစ်နိုင်တယ်ဆိုတာသိလာရတဲ့အတွက်ဒါကိုသိအောင်လုပ်ဖို့လူငယ်တွေဆေးလိပ်မတောက်တတ်အောင်လို့ဟန့်တာဖို့မဟာဗျူဟာတွေချမှတ်ခဲ့ကြလို့ပါ
ကိုယ်လက်လှူရှာမှုမရှိတဲ့လူနေမှုပုံစံကျန်းမာရေးနဲ့မညီညွတ်တဲ့စားသောက်မှုတွေကြောင့်ကင်ဆာရောဂါဖြစ်နိုင်ခြေအကျိုးဆက်တွေဘလို့ရှိလာနိုင်တယ်လဲဆိုတာကိုတိတိကျကျသိနိုင်မှုလဲသူတည်ဆက်လက်လေ့လာနေကြဆဲပါကျန်းမာရေးအနေနဲ့ဖြစ်နိုင်တဲ့အခြေအနေတွေကိုထိန်းချုပ်နိုင်မှုကတော့လူတွေရဲ့အမှုချင်းတွေပြောင်းလဲရမှာဖြစ်တဲ့အတွက်လဲရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တစ်ခုပါဒါပေမဲ့လည်းအသက်ဆုံးရှုံးစေတဲ့အထိအနေကြီးလာတဲ့ယောဂါကနေကိုယ်ပါတာကာကွယ်နိုင်အောင်အရေးကြီးတဲ့သတင်းချက်လက်တွေလူလူအတွက်ဖြန့်ဖြူးပေးတာကင်ဆာရောဂါကာကွယ်ရေးမှာကုန်ကျစရာယူနေတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကအလေးထားထောက်ပြကြပါရယ်ခင်ဗျာ
ကိုအောင်လုံးတင်ပြခဲ့တာပါရှင်အခုတော့ကွန်ပျူတာနဲ့ဖန်တီးတဲ့ဒေသတွေအကြောင်းကိုတင်ပြပေးပါမယ်ကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားတွေဟာအလွန်ကောင်းမွန်တာကြောင့်တကယ်ဒူရီယာပစ္စည်းတွေနဲ့ဖန်တီးတဲ့ဂီတသံတွေနဲ့ခွဲခြားလို့မရနိုင်အောင်ဖြစ်လာပါဗျ။နည်းပညာတိုးတက်ထွန်းကားလာတာနဲ့အများဂီတနယ်ပယ်မှာဘလို့ဂီတမျိုးစုံကိုမဆိုကွန်ပျူတာနဲ့တေးသွားတွေဖန်တီးလို့ရလာတာပါ။ Sony Studio ကဖန်တီးမှုတွေအကြောင်း George Putte တင်ပြထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်။
အခုကြားနေရတာကို BTS အဖွဲ့ရဲ့သချင်းလို့ထင်နိုင်ကြပေမဲ့တကယ်တော့ဒီသချင်းကို Paris မြို့က Sony Computer သိပ်ပံ Studio မှာဖန်တီးထားတာပါ BTS အဖွဲ့ရဲ့သချင်း55ပုဒ်ကို Flow Machines လို့ခေါ်တဲ့ Computer Software တွေမှာထည့်လိုက်တဲ့အခါမှာတော့အဖေကားလို့အမည်ပေးထားတဲ့ဒီသချင်းတန်စင်ကို Computer ကထုတ်လုပ်ပေးခဲ့ပါတယ်ဒီသချင်းစာသားကိုတော့တရေးဆရာကရေးဆက်ခဲ့တာပါလူတွေအနေနဲ့သချင်းရေးတဲ့အခါမှာအကြောင်းအရာတွေတန်စင်တွေတင်ဆက်မဲ့တေးသွားပုံစံတွေကိုရှာဖွေရတာအချိန်ယူရပေမဲ့ Computer ကတော့ခက်မြမြန်ဖန်တီးနိုင်တယ်လို့ဂီတပညာရှင်ဘန်နွာကာရီကပြောပါတယ
်။ Last exploration
အခုရှိနေတဲ့ဂီတပုံစံအားလုံးလောက်ကွန်ပျူတာကနောက်ထပ်ရှားဖွေသွားနိုင်ပါတယ်။ Pop ပဲဖြစ်ဖြစ် Jazz ဂီတပဲဖြစ်ဖြစ်တချင်းနှစ်ပုဒ်ဒါမှမဟုတ်တချင်း9000လောက်ကွန်ပျူတာနဲ့ထည့်ပြီးတဲ့အခါမှာတော့နောက်ထပ်တချင်းတွေဖန်တီးသွားနိုင်ပါတယ်
။ Flow Machines ဂီတ software မှာတချင်းပေါင်း13000လောက်ထည့်သွင်းထားနိုင်ပြီးတော့ဘလို့ပုံစံမျိုးနဲ့ပေါင်းဆက်ပြီးတချင်းတစ်ပုဒ်ဖန်တီးသွားမလဲဆိုတာကိုဂီတပညာရှင်တွေအနေနဲ့ရွေးချယ်နိုင်ပါတယ်။ဂီတတေးသွားတွေပုံတူကူးယူတာမျိုးမဖြစ်အောင်လည်းပြုလုပ်ထားပါတယ်။ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာခံစားမှုနဲ့ရေးဖွဲ့တာမဟုတ်တဲ့အတွက်လူသားတွေနေရာကိုဘယ်တော့မှအစားထိုးနိုင်မှာမဟုတ်ဘူးလို့ Rock ဂီတပညာရှင်ပီတာဟော့ကပြောပါတယ
်။ Right in with the machine.What feedback what bossy
စက်ကနေဖန်တီးပေးတာကြောင့်ဘလို့တုံ့ပြန်ခံစားမှုမျိုးကိုရမှာပါလေဆက်တွေကလူတွေကိုလက်စားမှာပါကျွန်တော်ကတော့ဒါတွေကိုမကြိုက်ပါဘူးလူတွေဖန်တီးတာပဲလိုချင်ပါတယ်
ဆက်နဲ့တေးတန်စင်ရှာရာကိုစမ်းသပ်လှုပ်ဆောင်နေတဲ့ဂီတပညာရှင်တွေကတော့ဒီနီလန်ဟာတချင်းရေးတဲ့နေရာမှာအထောက်အကူဖြစ်တယ်လို့ပြောပါတယ်။ Sony Studio ညှဉ်းချဲမှု François Pachet က
ဘူဆေးစဂိုရစ
်အခုလိုဂီတတေးသွားရှောက်ပြတာမှာဆက်ကအထောက်အကူပြတာကြောင့်အဖက်ဖက်ကပူလွယ်သွားပါတယ်။အဲ့လိုမှမဟုတ်ရင်တော့အချိန်တွေကုန်ပြီးအရန်လည်းဂရုစိုက်ရပါတယ်။
ဒါပေမဲ့လေကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာဂီတချစ်သူတွေလက်ခံနိုင်တဲ့တကယ့်ဂီတတန်စင်ဟုတ်မဟုတ်ဆိုတာကိုတော့လူတစ်ယောက်ကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဥရောပအတွင်းဒုက္ခတွေဝင်ရောက်လာတဲ့ပြဿနာတွေကိုတင်ပြပေးပါမယ်။ EU ဥရောပဒေသကိုပြီးခဲ့တဲ့နေ့တွေအတွင်းတန်းနဲ့ချီတဲ့ရွှေ့ပြောင်းလာသူတွေနဲ့ဒုက္ခတွေအလုံးရင်းနဲ့ဝင်ရောက်လာပြီးတဲ့နောက် EU နိုင်ငံတွေရဲ့နေဆက်လုံခြုံရေးအတွက်နေဆက်နဲ့ကမ်းခြေစောင့်ပူးပေါင်းတပ်ဖွဲ့အစ်စ်ကိုဖွဲ့စည်းလိုက်ပါတယ်။ကဘာတဝမ်းကမကြုံစဘူးများပြားလာတဲ့အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကို EU အနေနဲ့မြင်မြတ်တတ်တာတာဝန်ယူလက်ခံပေးသင့်တယ်လို့အကဲခတ်တွေကဝေဖန်ကြပါတယ်ဒီအကြောင်း VOA သတင်းတော် Henry Richway သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါအရှေ့လယ်ပိုင်းနဲ့အာဖရိကကဝင်လာတဲ့ဒီရွှေပြောင်းဒုက္ခသည်ပြဿနာကင်တွေ့ဖို့ဥရောပသမဂ္ဂရဲ့အခုနောက်ဆုံးကြိုးပမ်းမှုနောက်ွယ်မှာဆက်ရန်တရားတွေနဲ့လူတွေပို့ဖြည့်ပေးရတာပါဘူဂေရီးယားနိုင်ငံရဲ့တူရကီနယ်စပ်ကကပီတန်အန်ဒရီဗိုနေဆက်စစ်ဆေးစခန်းမှာဥရောပသမဂ္ဂရွှေပြောင်းဒုက္ခသည်မင်းကြီးကဒီနေကြားဆောက်တပ်ဖွဲ့အသစ်ဖွဲ့လိုက်တာကမကြုံစဘူးအောင်မြင်မှုဖြစ်တယ်လို့ကြေညာလိုက်ပါတယ်။မင်းကြီးဒီမီထရစ်အဗရာမိုပူလက်စ်က
The European Border and Coast Guard has now become a reality.
ဥရောပကော်မရှင်ကစုပြုပြီးတော့ကိုလာတော်မချပဲအခုလိုဥရောပနေဆက်နဲ့ကမ်းခြေဆောက်အေဂျင်စီတွေလက်တွေပေါ်ပေါက်လာတာပါ။ဥရောပနိုင်ငံသားတွေကလည်းလက်တွေတခုခုလုပ်ပြီးတောင်းဆိုလာခဲ့ပါလေ။ဒါမှန်ကန်တဲ့တောင်းဆိုမှုပါ။ဒီနေ့တော့စူပေါင်းအဖြစ်တခုတကယ်ထွက်သွားပါပြီ
။အရင်ဒီနယ်စပ်လုံခြုံရေးကင်တွယ်ခဲ့တဲ့အဖွဲ့ဟောင်း Frontex မနိုင်မနှင်းဖြစ်ခဲ့တာကြောင့်အခုအေဂျင်စီအစ်စ်မှပုံမှန်ဝန်ထမ်းနှစ်ဆတိုးထားပြီးချက်ချင်းထပ်မံအားဖြည့်နိုင်ဖို့အတွက်အရန်အရာ1500ကိုလည်းအသင့်ပြင်ထားပါဗျ။ဥရောပသမဂ္ဂအဖွဲ့ဝင်26နိုင်ငံအချင်းချင်းကြားမှာနိုင်ငံကူးလက်မှတ်မလိုဘဲနယ်စပ်တွေကိုလွတ်လွတ်လပ်လပ်ဖြတ်သွန်းသွားနိုင်တာကြောင့်အခုလိုနယ်စပ်လုံခြုံရေးမြှင့်တင်ထားခြင်းအဖြစ်အခုဖိအားသစ်တွေကိုလျှော့သွားစေမယ်လို့ဥရောပခေါင်းဆောင်တွေကမျှော်လင့်ထားပါတယ် EU အဖွဲ့ဝင်နိုင်ငံတခုချင်းအတော်များများမှလည်းရွှေပြောင်းခြေချသူတွေကိုတားဆီးနိုင်ဖို့နေဆက်ထိန်းချုပ်မှုတွေကိုမကြခင်လပိုင်းတွေကပဲပြန်ချထားခဲ့ပါတယ်ဆန့်ကျင်ဝေဖန်သူတွေကတော့ဥရောပဟာသူ့ရဲ့တာဝန်ရှိမှုကိုနောက်တွန့်နေတယ်လို့ဆိုပါတယ်အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကြီးက Gori Van Gulik က
Still those top countries who earned the most
ကမ္ဘာပေါ်မှာဝင်ငွေအများဆုံး GDP အမြင့်ဆုံးဖြစ်တဲ့ထိပ်ဆုံးကနိုင်ငံကြီးတွေကကမ္ဘာဒုက္ခသည်တွေက10ရာခိုင်နှုန်းတောင်မပြည့်တဲ့နည်းနည်းလေးကိုပဲလက်ခံပေးနေကြပါတယ်။ဒါကိုပြောင်းပြစ်ဖို့လိုပါတယ်။ဘလို့နေကြဆောင်တက်မျိုးကမှဒီလိုပြောင်းပေးနိုင်မှာမဟုတ်ပါဘူး။ပြောင်းနိုင်ဖို့အတွက်ကနိုင်ငံရေးအာသီသားနဲ့ရေရှည်ခံမဲ့အဖြေတွေလိုပါတယ
်။ EU အနေနဲ့မနစ်ကတစ်နှစ်ထဲမှာပဲဒုက္ခသည်တသန်းခွဲကိုခုံလုံခွင့်ပေးခဲ့ပြီးဒီနှစ်ထဲမှာလည်းနောက်ထပ်3သိန်းကျော်ဝင်ရောက်ခဲ့ပြီပါပြီ။ဒါပေမဲ့တူရကီကနေတဆင့်ဝင်ရောက်လာမှုကတော့ထိုးကျသွားခဲ့ပါတယ်။ဒီဒုက္ခသည်အားလုံးကိုနေရပြန်ပို့ဖို့ EU နဲ့တူရကီဆိုရကြမတ်လမှာသဘောတူခဲ့တာကြောင့်ပါ။အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကြီးက Gori Van Gulik ကလည်း
They're leaving it up to Turkey to host millions
of တနင်္ချီတဲ့ဒုက္ခသည်တွေကိုလက်ခံဖို့တူရကီနဲ့ပဲလွှဲထားကြတယ်လေ။ဥရောပတိုက်ရဲ့နေဆက်အကြဆုံးနေရာတွေကိုပဲလွှဲထားကြတယ်ရှင်။အခုလေဒုက္ခသည်လက်ခံဖို့ Greece နဲ့ Italy ကိုအဓိကလွှဲချထားတယ်။ဒါကြောင့်ဒုက္ခသည်တွေဟာအဆိုးဝါးဆုံးအခြေအနေအောက်မှာပိတ်မိနေပါတယ်
။ခုလိုချိန်မှာဥရောပသမဂ္ဂအရာရှိတွေကဒီနယ်စပ်ဆောင် Agency အသစ်အနေနဲ့အခြေခံလူခွင့်ရေးနဲ့ဒုက္ခသည်ခွင့်ရေးတွေကိုလေးစားလိုက်နာသွားမယ်။ဒါပေမဲ့နောက်တစ်ခေါက်ဒီပြဿနာကြီးထပ်မဖြစ်ဖို့ကတော့သူ့နယ်စပ်တွေကိုပြန်လည်ထိန်းချုပ်ရမယ်လို့ထုတ်ပြောနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီပြန်ပြီးတော့နားဆင်ကြည့်နေဆိုလို့ရှိရင်ကျမတို့ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်။ VOA ကိုဒီ internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။မကြခင်ဒုတိယပိုင်းနာ US season မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့လည်းထားမှန်ဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်တွေကို line to meter 24 25 30 50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါဒီအခုပထမဦးဆုံးတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်ကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင်
အခုဒီချိန်မဲဆွဲစီအုံးပွဲတွေကတော့တမန်တော်လောင်းနှစ်ဦးတယောက်ပေါ်တယောက်အပုတ်ချပြောဆိုကြတာတွေတိတ်များတဲ့ပွဲတွေပ
ါ
Hillary Clinton ဟာတမန်တော်ရွေးကောက်ပွဲဝင်မှုသမျှတဲ့ခြားစားမှုအများဆုံးသူဖြစ်ပါတယ
်
Donald Trump ဟာမတူကွဲပြားပါတယ်တမန်တော်ဖြစ်ဖို့တင်နာပတိချုပ်ဖြစ်ဖို့အရေးအချင်းမပြည့်မီသူမသင့်တော်သူပါ
အခုတော့မဲဆန္ဒရှင်တွေရဲ့စိတ်ထဲမှာသူတို့နှစ်ဦးလုံးဝမတူဘူးဆိုတာကိုသိလာအောင်ယူရပြီးမူဝါဒရေးရာတွေကိုအလေးထားပြောလာနေကြပါတယ
်
ကျွန်တော်သားသမရအဖြစ်ရွေးခံရရင်ဝါရှင်တန်ဒီစီမှာမှားရင်းလွဲချော်နေရတဲ့အလုံးပျောက်သွားအောင်လုပ်ပါမယ်လွှတ်တော်အမတ်တွေရဲ့တက်တန်းကိုကန့်သတ်မယ်လို့ထရမ့်ကပြောထားတယ်လို့ပြည်တွင်းပြည်ပရေးရာကြီးမားတဲ့အစည်းအဝေးတွေကိုလည်းချပြနေပါတယ
်
ဒိတ်ကိုဆိုးလွန်းတဲ့ကုံသွယ်ရေးသဘောတူညီချက်တွေကိုပြန်ညှိနှိုင်းပါမယ်တရားမဝင်ရွှေ့ပြောင်းတာကိုအဆုံးသတ်ပါမယ်ဒုက္ခတွေအများပြားဝင်လာတာကိုရပ်ပါမယ်ရာဇဝတ်မှုတိုးလာတာကိုရှော့ချပါမယ်အခွန်တွေအကြီးအကျယ်ရှော့ချပါမယ်စီမင်းစည်းကမ်းတွေကိုပိုးပြီးတော့အောင်ကြီးကြီးမားမားရှော့ချပစ်ပါမယ
်အစိုးရအနေနဲ့လှုပ်ရှားရည်အများကြီးပါဒါကမလွယ်ဘူးဆိုတာကိုကျွန်မသိပါတယ
်စီးပွားရေးကောင်းလာအောင်အသေးချာလုပ်မယ်လို့ကလင်တန်ကတော့အခိုင်အမာပြောနေပါတယ
်ဒုတိယကမ္ဘာစစ်ကတည်းကဆိုရင်အလို့အကန့်ဆန်ရအကြီးမားဆုံးရင်းနှီးမြှုပ်နှံမှုလှုပ်သွားပါမယ်အခြေခံအဆောက်အုံဆန်ရအလို့တွေပါတန်ရှင်းပြီးပြန်ပြည့်မြဲစွန့်အင်ဆိုင်ရာအလို့အကင်တွေနဲ့အတူရာသီဥတုပြောင်းလဲမှုကိုဖြည့်ရှင်းသွားပါမယ်
။မဲဆွယ်စည်းရုံးပွဲတွေမှာရောရေဒီယိုရုပ်သံကမဲဆွယ်ကြော်ညာတွေမှာပါ။တယောက်ကိုတယောက်ဝေဖန်ထိုးနှက်တာကတော့ရော့မသွားသေးပါဘူး။
Hillary Clinton's border policy.
Hillary Clinton ရဲ့နေဆက်ရေးရမူဝါဒဟာကျမသားကိုတတ်လိုက်တဲ့လူတယောက်လိုလူတွေနိုင်ငံထဲကိုဝင်လာဝင်ပြုပါလိမ့်မယ်
။ My son was Captain Himayun Khan. He was 27 years old.
ကျွန်တော်သားဟာဘိုဂျီဟျူမန်ယွန်းခန်းပါသူဟာအမေရိကန်မွတ်စလင်တူဖြစ်ပြီးတော့အသက်28နှစ်ပါမစ္စတာထရမ့်ကိုမေးချင်ပါတယ်သူအုပ်ချုပ်မဲ့အမေရိကန်နိုင်ငံမှာကျွန်တော်သားအတွက်နေရာတနေရာရှိပါမလားဒါပေမဲ့နိုဝင်ဘာလ10ရက်ကိုနီးကပ်လာတာနဲ့အမျှပြိုင်ဘက်ကိုကန့်ကွက်ပြီးမဲပေးရုံတသက်မဟုတ်ဘဲသူတို့ကိုထောက်ခံလို့မဲပေးတယ်ဆိုတာမျိုးဖြစ်ရအောင်ဒိုင်းပြည်အတွက်သူတို့ရဲ့ရေရှည်အမြင်တွေအကြောင်းထရမ့်နဲ့ကလင်တန်တို့ပိုပြီးပြောလာနေကြပါတယ်ခင်ဗျာ
ကိုကျော်သိန်းတင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမတ်တင်ကြီးထိုင်တဲ့ကိုသားညို့ဦးတို့အစီအစဉ်တင်ဆက်သွားမှာပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခရိုနီအစိုးရအသစ်နဲ့ဖွံ့ဖြိုးရေးပူးပေါင်းဆောင်မှုကိစ္စဖြစ်ပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရည်စူးတဲ့နိုင်ငံတော်တိုင်ပင်ခံတဲ့စီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုမိဖက်များတွစ်ဆုံပွဲမှာအရင်စစ်ဆေးရနိုင်နီးစပ်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ကြားခဲ့တယ်လို့သူတို့ကရှေ့ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံကကန့်လန့်ခဲ့ပါတယ်ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ဆွေးအသက်ကြမှာအခုလိုမျိုးဒီနီးနီးကက်ကက်ဆက်ဆံမှုအပေါ်မှာဝေဖန်မှုတွေလည်းပေါ်ထွက်နေပါတယ်။အရင်ဆိုကဒီအရင်တော့ဆစ်ဆွေးအလက်အောက်မှာအမည်ပြက်ခဲ့ရတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအခုအဆွေးအသက်ရဲ့အောက်မှာနိုင်ငံတော်ရဲ့စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မယ်အသုံးဝင်မယ်အများအကျိုးကိုစောင့်နိုင်မယ်လို့ယူဆပါလား။အခုဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတစ်ခုကတော့ဒီ International Strategic ဒီ institution ကဖြစ်တဲ့ဥအောင်သူငင်းကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ NHK ပါသတင်းတောက်တူပါကိုတီဟကိုဖိတ်ခေါ်ထားပါတယ်။နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီ။ကျွန်တော်ဒီမတိုင်ခင်တော့အရင်ဆုံးဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကဒီစီးပွားရေးလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိဖက်တွေနဲ့တွေ့ဆုံပွဲမှာသူဒီခရိုနီနေနဲ့ပတ်သက်လို့ပြောသွားတဲ့ဟာကိုကျွန်တော်အရင်ဆုံးကောက်နှုတ်ပြီးတော့ဖွင့်ပြချင်ပါတယ်ခင်ဗျ။
စီးပွားရေးလုပ်ငန်းရှင်ကြီးတွေအားလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်။အဲ့ဒီပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကျမတို့ကကျမတို့ရဲ့စီးပွားရေးလုံခြုံရေးများများပေါ်မှာအများကြီးအကူပဲ။အရင်ဒီအစိုးရမတက်ခင်ကတည်းကအာလုတိနေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတန်းကျွမ်းကျင်မှုဆိုပေမဲ့တောင်မှတိနေတဲ့အသုံးနှုန်းတစ်ခုရှိပါတယ်။ခရိုနီဆိုတဲ့အသုံးနှုန်း။ဒါကျမတို့ရဲ့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေတယ်ခရိုနီတွေ။တယ်ဒီစီးပွားရေးအောင်မြင်တဲ့လူတွေကခရိုနီပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အနာရှိတဲ့ပုဂ္ဂိုလ်များနဲ့ပြင်းပြီးတော့မိမိတို့ရဲ့အောင်မြင်မှုအတွက်လှုပ်ထားတရားဥပဒေဘောင်တွင်းကလှုပ်ထားမဟုတ်ဘူးဒါအများပြည်သူအတွက်လှုပ်ထားမဟုတ်ဘူးဆိုပြီးဒီလိုဝေဖန်ချက်တွေရှိပါတယ်ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူးစိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲသိတကယ်လည်းဒီလိုပဲကို့အတွက်ပဲလုပ်မယ်ဆိုရက်လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလားကိုကျိုးအတွက်ပဲကြည့်မယ်ဆိုရက်ပုံပုံကျမတို့နိုင်ငံမှာများနေသလားဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဓမ္မဝင်နေစရာဖြစ်တယ်ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကို့ကိုချီးမောင်ထားဖို့မဟုတ်ဘူးသင်္ကန်းစာယူပြီးတော့ရှေ့ကျမတို့ဆက်သွားနိုင်ရမယ်တစ်ချိန်တစ်ခါတော့ကို့အတွက်ပဲလုပ်ခဲ့တဲ့ပုံပုံတွေကနောက်တစ်ချိန်တစ်ခါမှာအများအတွက်မလုပ်နိုင်ဘူးလားအများအတွက်လုံနိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလားကိုယ့်အစုအဖွဲ့ကိုယ့်ရဲ့လုပ်ငန်းကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကူများဟာအမြင့်ကျယ်လာပြီးတော့တတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမမွေးနိုင်ဘူးလားဆိုတော့ဒါကျမစဉ်းစားကြည့်ပါကျမကတော့ဒါဖြစ်နိုင်တယ်လို့ယုံကြည်ပါတယ
်ဒါကတော့ဒီပြီးခဲ့တဲ့ရက်ကစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တယ်မင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောသွားတဲ့ဒီမိကုန်းတွေကအပန်းစာချို့ပါကျွန်တော်အရင်ဆုံးဆွေးနွေးမဲ့ထဲကနေပြီးတော့ဒီနိုင်ငံတကာမဟာဗျူဟာလေးလာရေးဖွဲ့ကဥအောင်သူငင်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခုနကဒေါက်ဆန်းစုကြည်ပြောသွားတဲ့ကိစ္စပေါ်မှာပေါ့လက်ရှိမြန်မာနိုင်ငံစစ်ဆေးအသည့်ရဲ့ဒီစီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာခုနကပြောသလိုခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ပါတယ်ကန့်လန့်ပါတယ်ဒီလူတွေကနိုင်ငံတော်အကျိုးစီးပွားအတွက်အများအကျိုးအတွက်ပူးပေါင်းပါဝင်ကြပါစုလို့ဖိတ်ခေါ်ထားပါတယ်အဲ့တော့တကယ်ပဲအစိုးရအသည့်ရဲ့လုပ်ငန်းတွေအတွက်သူတို့တွေကအသုံးတက်မယ်လို့ယူဆပါလားဥအောင်သူငင်းအမြင်ကိုအရင်ဆုံးသိလိုပါတယ်ခင်ဗျ
ဟုတ်ကဲ့ဟိုဒီလိုဗျကျွန်တော်ပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒီမှာ business confidence လို့ခေါ်တဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေကယုံကြည်မှုရှိရှိနဲ့ဒီလိုရင်းနှီးမြှုပ်နှံနိုင်တဲ့အခြေအနေမျိုးလိုအပ်ပါတယ်အဲ့တော့ပထမဆုံးဒေါအောင်ဆန်းစုကြည်မိကုံကတော့ဒီလိုမျိုးယုံကြည်မှုရှိရှိနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်လာဖို့ဖိတ်ခေါ်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ဒါပေမဲ့ပြဿနာရှိတဲ့အခါကျတော့ဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံတစ်ခုမှာဒီအမျိုးသားပြန်လည်စစ်မြတ်ရေးပေါ့နော်ဆိုတော့ဒီလိုလုပ်ငန်းမျိုးလုပ်တဲ့အခါမှာကျတော့အရေးကြီးတဲ့အချက်ကကျွန်တော်တို့ဒီ social equality လို့ခေါ်တဲ့ကျွန်တော်တို့လူမှုရေး social justice ပေါ့ဗျာလူမှုရေးတရားမျှတမှုလူမှုရေးဒန်းလူမှုကိစ္စတွေကိုကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုပါတယ်အဲ့တော့တစ်ချိန်လုံးကဒီလိုမျိုးဒီဘာခေါ်မလဲစီးပွားရေးလုပ်ငန်းရှင်ကြီးတွေကအကျိုးခံစား권ရှိခဲ့တယ်အဲ့ဒီအချိန်မှာအကျိုးခံစား권မရှိတဲ့လူအုပ်စုတွေလည်းရှိပါတယ်ကျော်အဲ့တော့သူတို့အတွက်ကိုဒန်းလူညီမျှရေးကိစ္စကိုပြန်ပြီးတော့စဉ်းစားသင့်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ရှင်းရှင်းလင်းလင်းဒီလိုမျိုးဥပမာပြောရမယ်ဆိုရင်ကျွန်တော်တို့ဒီမှာကုံတွေကလေးတွေရှိပါတယ်ကုံတွေကြီးတွေရှိပါတယ်ကုံတွေကလေးဆိုတာတော့ကျွန်တော်တို့သာမန်ကောင်းရောင်းကောင်းဝယ်လုပ်တဲ့သူတွေပါကုံတွေကြီးတွေဆိုတာကတော့အခုခုနပြောတဲ့ခရိုနီတွေလည်းဖြစ်နိုင်ပါတယ်ဆိုတော့အဲ့တော့နိုင်ငံတော်တော်များများမှာကြည့်မယ်ဆိုရင်ကျွန်တော်တို့ small business လို့ခေါ်တဲ့အသေးစားလုပ်ငန်းတွေကိုဦးစားပေးကြပါတယ်အခုအနေထားမှာတော့အကြီးစားလုပ်ငန်းရှင်ကြီးတွေကိုဦးစားပေးတယ်အဲ့ဒါဆိုရင်အသေးစားလုပ်ငန်းရှင်တွေရဲ့ကဏ္ဍကဘယ်မှာလဲဆိုတော့မေးခွန်းထုတ်ဆရာမျိုးရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်လည်းကြေချဲ့မေးချင်ပါတယ်ကိုအောင်သူချင်းခုနကပြောသွားတဲ့အထက်မှာ social justice နဲ့ပတ်သက်လို့ပေါ့ဒီလူမှုတန်းတူညီမျှရေးကိစ္စမှာဒီစီးပွားဖွံ့ဖြိုးရေးနဲ့လူမှုတန်းတူညီမျှရေးဒီ social justice ကိုတပြိုင်တည်းလုပ်နိုင်ပါမလားအခြေအနေက
ဟုတ်ကဲ့ဥမာအဖြစ်ကျွန်တော်တို့အမျိုးသားရင်ကြားစည်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့လူမှုရေးအရာတရားမျှတမှုမပြောဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီပြဿနာတွေကဘယ်တော့မှပြီးမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်အဲ့တော့အခုလက်ရှိဒီခရိုနီလို့ခေါ်တဲ့ဈေးပွားရေးလုပ်ငန်းရှင်ကြီးတွေကိုကျွန်တော်တို့ကနေပြီးတော့ဘာခွန်လဲပြောဟိုပြည်လဲအောင်လှုပ်လိုက်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါကဘာဖြစ်သွားနိုင်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ patron client relation လို့ခေါ်တဲ့ဒီဘာခွန်လဲအာဏာရှိတဲ့သူနဲ့နောက်ပိတ်ဆုံးကျွန်တော်တို့အခုပတ်စံရှိတဲ့သူပေါင်းွားတဲ့ကိစ္စမျိုးပဲဖြစ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာကိုအောင်သူညိလီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော် NHK ကဦးတီဟာကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုတီဟာကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒေါန်ဆန်းစုကြည်နဲ့ဒီခုနပြောတဲ့ဒီခရိုနီတွေနောက်ဒီဖွံ့ဖြိုးမှုမိဖက်တွေပေါ့နော်သူတို့တွစ်ဆုံပွဲနဲ့ပတ်သက်လို့ဝေဖန်တန်တီလည်းတော်များရှိပါလေကိုတီဟာလည်းတွေ့မိပါပါအဲ့တော့ဒီပေါ်မှာခရိုနီစီးပွားရေးလုပ်ငန်းတွေနဲ့စစ်ဆေးရရဲ့ဒီလက်ရှိလာမဲ့ဒီနိုင်ငံတော်စီးပွားဖွံ့ဖြိုးမှုအစီအစဉ်တွေမှာတကယ်ပဲအသုံးတက်မလားကိုတီဟာအမြင်သိလို့ပါတယ
်အရင်ဆုံးကျွန်တော်ဒေါန်ဆန်းစုကြည်ကဒီခရိုနီတွေအကြောင်းကိုသူမိကုန်းထဲမှာတကူးတကထည့်ပြောတာသူမှကြီးပဲတက်ရှိလို့ဆိုကျွန်တော်နားလည်ပါတယ်ဆိုတော့ဟိုမျိုးသားကျင်ကြားစီဆိုတဲ့အပိုင်းနဲ့တပိုင်းကပါတယ်လို့ခရိုနီဆိုတာပြီးခဲ့တဲ့ဟလာအစိုးရလက်ထံပါတဲ့ကသူတို့တွေအများကြီးစီးပွားရေးလုပ်ငန်းတွေမှာလက်ဝဲကြီးအောင်ပြီးလုပ်ခဲ့တာရှိတယ်။ဆိုတော့ကျွန်တော်တို့တွေကဒီခရိုနီကိုပြီးခဲ့တဲ့အစိုးရလက်ထက်ပါအားလုံးကဟိုအစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီသူတို့ရဲ့တကူရေးချဒီချမ်းသာရေးပေါ့နော်စီးပွားချမ်းသာရေးတို့ပဲကိုကျိုးစီးပွားတဲ့ပဲလုပ်ခဲ့တဲ့ဆိုတော့ကျွန်တော်တို့အားလုံးကဒီဒိုင်းကြီးတွေကခရိုနီတွေကိုလုံးဝလက်မခံနိုင်တဲ့အခြေအနေမှာရှိပါတယ်အခုလက်တန်အခြေအနေကလည်းထုံကြီးလကောင်းပါပဲအဲ့တော့ဒေါ်ဆန်းစုကြည်ကဒီလိုမျိုးပြည်သူတွေကအားလုံးမျက်စိစပွဲဝေးစုနေတယ်ဒီခုနေတွေကိုသူဘာကြောင့်ဒီလိုမျိုးဖိတ်ခေါ်လဲဆိုတဲ့ဟာကိုကျွန်တော်တို့နည်းနည်းလေးဟိုတွေးကြည့်တာပေါ့နော်သူဘာကြောင့်ဒီလိုမျိုးဖိတ်ခေါ်တာဖြစ်နိုင်လဲဆိုတော့ကျွန်တော်မြင်လာနှစ်ချက်မြင်ပါတယ်တစ်ချက်ကပါလဲဆိုတော့တို့ရဲ့ဒီတော့စီးပွားရေးမှာ level ground ပေးတဲ့သဘောပေါ့နော်အားလုံးဒန်းတူညီညီနာမှုရှိတယ်ဆိုတော့အာမခံကြတဲ့ခုပေးပြီးတော့ဒီလူတွေကိုကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ encourage လုပ်တဲ့သဘောပေါ့နော်ဒီလူတွေဟာဘာဖြစ်လို့လဲဆိုတော့အတွေ့အကြုံလည်းရှိတယ် capital ဒီအရင်းအနှီးတွေလည်းရှိတယ်ဆိုတော့ဒီလူတွေစီးပွားရေးလောကမှာလုပ်မယ်ဆိုလို့ဒီဥပဒေပေါင်းထဲမှာပေါ့နော်ဒီသမ္မတတာအားလုံးနဲ့တကြီးတကျွတ်နဲ့လောက်ခိုင်မယ်ဆိုလို့ရှိရင်တို့ရဲ့လောက်ခိုင်နိုင်မှုဟာဟလာအများကြီးကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ပေါ်မှာအများကြီးဖောက်ဖူးပြုနိုင်မယ်လို့ဒီမျိုးအလင်းနဲ့ပုံရတယ်တော့ဆိုရှိနေနောက်တစ်ချက်ကပါလဲဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးတဲ့နိုင်ငံတွေပေါ့နော်ကျွန်တော်တို့ထူထောင်မှုလိုအပ်တဲ့နိုင်ငံတွေမှာကျွန်တော်တို့ဒီလိုဒီကိုဒီရာဆိုတော့တကယ်တမ်းကျတော့အစိုးရနဲ့ကျွန်တော်တို့ဘယ်လိုခေါ်ပလဲပလဲနံပါတ်တွေစီးပွားရေးသမားတွေပါဆိုတော့တိုင်းပြည်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရတရအနေနဲ့ကဒီလိုမျိုးသူတို့နဲ့အဆင်ပြေတဲ့စီးပွားရေးသမားတွေလို့အဲ့ဒါဘာလို့လဲဆိုစီးပွားရေးသမားဆိုတော့ကိုယ်ကျိုးစီးပွားအဆင်ပြေမှာကိုယ်ကျိုးစီးပွားရှိမှလုပ်ကြရတာဗျဒါပေမဲ့တိုင်းပြည်ကိုထူထောင်တဲ့အခါမှာတချို့ကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့လုပ်ငန်းတွေရင်းနှီးနှုံနှံမှုတွေဟလာထုတ်ကုန်တွေအစားတော့ infrastructure အဆုံးပေါ့နော်အကုန်လုံးပေါ့အားလုံးကကျွန်တော်အကျိုးနဲ့နည်းနည်းလေးဒါမှမဟုတ်အကျိုးနဲ့သိမ်းရှိမယ်နဲ့လုပ်ရတဲ့လုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီကျွန်တော်တို့လုပ်ငန်းရှင်တွေဖွင့်ပေးလိုက်ရင်အကျိုးနဲ့မရှိဘူးဘာမှမလုပ်နိုင်ဘူးဒါပေမဲ့ဆိုတော့ပြောလို့ပေါ့ကျွန်တော်တိုင်းပြည်မှာလည်းကုလီကျင်တဲ့လူမျိုးဟလာအကျိုးနဲ့ကိုမရှိဘဲနဲ့တိုင်းပြည်ရဲ့ဒီ long term အတွက်ကဟလာလိုအပ်တဲ့အခြေအနေတွေကိုဒီတကယ့်ဟိုမဟာပြည်အောင်တဲ့လုပ်ငန်းတွေမှာဝင်ပြီးရင်းနှီးနှုံနှံပေးမယ်လုပ်ပေးမယ်တကယ့်ကိုအစိုးရကကုမယ်စီးပွားရေးသမားတွေကျွန်တော်တို့တိုင်းပြည်မှာလိုအပ်တယ်ကျွန်တော်တို့လိုဒီလိုဟိုပြန်လဲထူထောင်အောင်လုပ်မယ်တိုင်းပြည်ကိုလိုအပ်တယ်ဆိုတော့ကျွန်တော်ထင်တာပြောရင်တော့စက်စုကြီးဒီချက်ကိုလည်းဖြည့်စင်သားပုံရတယ်။ဘာလို့စီးပွားရေးသမားတွေအကုန်လုံးကတော့ကိုယ်အကျိုးအမြတ်ချီမှာကိုယ်အမြတ်ဆုံးမှလုပ်ကြမယ်။ဒါပေမဲ့ဒီအစိုးရနဲ့နှီးဆက်တဲ့အစိုးရကိုဟလာဟိုခေတ်ကတော့လည်းကျွန်တော်တို့ခင်းစားဦးများလို့ပါလို့ဘုကျုပ်တို့ခေတ်တော်ကရှိခဲ့တယ်။အစိုးရရဲ့ဒီစီးပွားရေးပြန်လဲထူထောင်ရေးမှာအကြံအောင်ညံအောင်တော့အရင်ရင်းနှီးဆိုင်ဆုံးမှုရောလုပ်မဲ့စီးပွားရေးသမားတွေတကယ်တော့ပြန်လဲထူထောင်ရေးကာလမှာလိုအပ်တယ်။ဆိုတော့ဒေါ်စက်စုကြီးနဲ့လည်းဒီလိုမျိုးညှော်လင့်ပြီးတော့ဒီချက်နဲ့ချက်နဲ့ထည့်ပြောခဲ့တယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာကိုတိဟောက်တစ်ချက်မြင်ချင်ပါတယ်ပြန်လဲထူထောင်ရေးဆိုလိုပါအဲ့မှာဝေဖန်မှုတွေလည်းတော်များရှိပါတယ်။အဲဒေါ်စန်းစုကြည်တို့ယူကောက်ပွဲဝင်စင်မှာလည်းသူတို့ပြောပါရှိပါတယ်။စီးရင်မှုပါပြောက်ရေးတို့ပါလို့ဒီရော့ကြရေးပေါ့နော်ဒီကိစ္စရင်းနဲ့ထည့်သွင်းပြီးပြောသွားတာရှိပါတယ်။တကယ်တမ်း NLD နဲ့ဒေါ်စန်းစုကြည်ကိုမဲပေးခဲ့တာစီးရင်သားလူတို့ပါတဲ့။တချို့ကလည်းပြောပါတယ်။ဒါပေမဲ့ခရိုနီနဲ့ဆက်ဆံရေးကပိုပြီးတော့များနှီးဆက်လွန်းလာ။ဘာလို့လဲဆိုတော့အမေရိကလာတော့လေဒီဆန်ရှင်တွေပါလို့ရုတ်သွားတဲ့အခါမှာအကျိုးဖြစ်သွားတာကခရိုနီစီးပွားရေးသမားတွေကအကျိုးဖြစ်သွားတယ်။အဲ့တော့စင်းသားလူတို့ကပြောမှဆိုရင်6လလောက်သက်တမ်းတွေမှာဘာမှထူးခြားတဲ့လူရလာမရှိဘူးဆိုတဲ့စောဒကတွေလည်းရှိပါတယ်။ဒီပေါ်မှာကုသရဘယ်လိုမြင်ပါလဲ
။အဲ့တော့တကယ်လက်ရှိအခြေအနေအမှန်ပါပဲခင်ဗျာ။မဖြစ်လို့လဲဆိုတော့ဒီဂရိုဒီတွေကဟုတ်ကဲ့ဟိုဒီကဲအစ်စ်သူကကာလာတစ်ခုလုံးမှာအလုပ်ကြီးလုပ်ပြီးတို့တို့ကစူဆောင်းထားမှုရှိတယ်၊ရင်းနှီးနှုံနှံမှုရှိတယ်။တို့တို့ကအထုပ်တဲ့အထင်နဲ့ဖြစ်နေတာပေါ့။ဒီထုပ်တဲ့အထင်တွေကဟလာကျွန်တော်တို့ဒီအေးအေးဖိတ်ဆို့မှုအောက်မှာဖိတ်ဆို့နေတဲ့အခါကျတော့ဟလာဟိုဒီလိုအနေထားရှိတယ်။လူတို့ကတော့စင်ရုံအရင်ကလည်းစင်ရတဲ့အခုလည်းစီရဲတော့မရှိသေးတယ်ပေါ့တော့လွတ်တော့ကိုစူးစမ်းနေတော့မရှိသေးဘူးဒီလိုအခြေအနေမျိုးမှာသူကပိတ်ဆို့မှုဖယ်လဲတဲ့ခါကျတော့သူတို့ကဟလာစူရာကောင်းတာမိသားပစ္စည်းတွေအကုန်လုံးဟလာဒီရင်းနှီးတွေအကုန်လုံးသူတို့လက်ထဲကိုပြန်ရောက်လာတဲ့ခါကျတော့ပြန်ဆတဲ့အချိန်မှာသူတို့ကတော့ဆရာတရားတာနေတာအမှန်ပါပဲဒါပေမဲ့လူတို့အနေနဲ့ကတော့ရှင်းပြောရင်ကျွန်တော်တို့ဒီခီးချမ်းကြီးကိုဒီပြန်လဲထူထောင်ခီးချမ်းကြီးကိုကျွန်တော်တို့ဆက်ပြီးတော့ဖျက်ပန်းအောင်ပါပဲဒါကတော့လက်ရှိကြုံတွေ့နေရတဲ့အမှန်တရားပါပဲဗျာဘာလို့ဆိုတော့ဒေါသကြီးနေလေဒီကပဲစားမှာပဲဘာလို့ဆိုဒါကစလုံးတိုက်လို့ဆံပကြတာကျွန်တော်တန်းကြီးလိုက်လို့မရတဲ့ကိစ္စဖြစ်တဲ့တော့ချမ်းသာတဲ့လူကလည်းချမ်းသာတဲ့နေရာစားမယ်ဆင်းရဲလူကလည်းဆင်းရဲတဲ့နေရာစားမယ်ဆိုတဲ့အနေထားပါဗျဒါအမှန်ပါပဲ
ဟုတ်ကဲ့ခင်ဗျကိုတီဟာကိုဦးအောင်သူညင်းကိုလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျဒီတော့ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးရန်ကုန်မြို့ကကိုနေလလေလိုင်းပေါ်ရောက်နေပါပြီကိုနေလဆွေးနွေးလို့ရပါတယ်မင်းမညင်ဦးအောင်သူညင်းဦးတီဟာနေအောင်လုံးလေလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကတော့မင်းမလည်းမဟုတ်ဘူးကျွန်တော်အမြင်ကတော့ဒီနေ့
ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကျွန်တော်လူလူကောင်းဆောင်ဒေါ်အောင်ဆွေကြည့်ပေါ့နော်ကျွန်တော်ဆိုရတဲ့မှာသူဥတော်နေတာပေါ့နော်ကျွန်တော်ဒီအဲဒီဆိုရရန်ရောက်သူမောင်းနေတယ်လို့ပဲကျွန်တော်ပြောမှာဆိုရနော်ဒါပေမဲ့အခုလိုခရိုနီယိုကိုသူဖိတ်ကော်ပြီးတော့ဒီစီဝိုင်းကဏ္ဍမှာအဲသူပြန်နေညှိနှိုင်းတာတော့တစ်ဖက်ကတော့သဘောကျတယ်လို့ပြောမှာပေါ့ဗျာဒါပေမဲ့ကျွန်တော်တို့အခြေခံလူရန်ကကျွန်တော်တို့တောင်းလဲအခြေခံလူရန်ကဆိုတော့အခြေခံလူရန်ကရဲ့ရှိတော့နေကြည့်ရင်တော့ကျွန်တော်တို့အခြေခံလူရန်ကတည်းအခွင့်အလမ်းကဘာမှရှိလာမယ်လို့ကျွန်တော်မထင်ဘူးကြဒီခရိုနီယိုကိုပြန်ပြီးတော့ဖိတ်ကော်ခြင်းအားဖြင့်ပေါ့နော်ဘာဖြစ်လို့လဲဆိုတော့သူတို့ပြီးကြတဲ့စစ်ဆိုးရမှာသူတို့ပေါင်းပြီးတော့ဒီစီပွားကဏ္ဍမှာဒါမဟုတ်တာတွေကသူလုပ်ခဲ့တာပြောမယ်ဆိုတော့ဒီလိုအတွက်အကျိုးမရှိတဲ့ပြင်ကိုအကျိုးရုပ်စီအဖြစ်တယ်သူတို့လုပ်ခဲ့တယ်ကြာဒါပေမဲ့ဒီနေ့ဒီကိဒီမိုကရေစီကိုဆောင်နှန်းနေတဲ့ဆိုးရကဏ္ဍမှာသူတို့ဒီရဲ့အစ်တံမို့ကပြောမယ်ဆိုတော့လုပ်ခဲ့တဲ့ဒီသူဆိုးကျိုးတွေကသူပြစ်တံတော့ခံစားမှာပေါ့ဒီပြတဲ့ခံစားမခံစားရတဲ့ဖြစ်ပြီးတော့သူအကျိုးခံစားကုန်သူပြေးဦးမယ်ဆိုရင်တော့ဒါကျွန်တော်တို့ရဲ့ပြည်သူမှဘလို့မှအကျိုးကောင်းတဲ့ကျိုးတက်ရောက်မှုဆိုတာရှိလာမှာမဟုတ်ဘူးလေ။ဘာဖြစ်လို့လဲဆိုရင်ကျွန်တော်ဒီနေ့ခေတ်ကြည့်လို့ရှိရင်ခုနီးလေးလက်ဝတီအောက်ထားလိုက်စီးပွားရေးလုပ်ငန်းအကြီးမှဟိုအကြီးကြီးကသူတို့ကိုယ်တိုင်အောက်ချုံနေကြတာဗျ။တခြားလူကရိုးသားဆောင်တဲ့ဝင်ရောက်ထိုးမဖို့မလွယ်ဘူးဗျ။ငါတို့စဉ်းစားကြည့်။လူကမလွယ်တဲ့ကြောင့်ကျွန်တော်ရိုးသားဆောင်နဲ့လောက်ကံမဲ့လုပ်ငန်းရှင်တွေကဟိုဘယ်လိုကောင်းလဲတူတက်မှုရှိလာမှာမဟုတ်ဘူးသူတို့ကဆက်ပြီးတော့ကြီးပွားရတဲ့ကြီးပွားလာမှာဖြစ်တဲ့အတွက်ကြောင့်ပြီးတော့သူတို့ဒီစီးပွားရေးလုပ်ငန်းကြီးတွေမှာအုပ်ချုပ်နေတဲ့အတွက်ကြောင့်ကျွန်တော်တို့အခြေခံလူရန်စားတွေအလုပ်ကန်ခွင့်လန်းဆိုတာလည်းရှိလာတာမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့သူတို့ဒီစိတ်နှလုံးတောက်ကမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့ရိုးသားဆောင်နဲ့လုပ်ကန်စားတော့မယ့်လူတွေကဒီလုပ်ငန်းတွေမှာဝင်ရအောင်လို့ဆောက်ထားမယ်ဆိုလို့ကျွန်တော်တို့အတွက်နေရာရနိုင်ဖို့မရှိဘူးကြာကျွန်တော်စဉ်းစားလူရန်စားတွေ
ဟုတ်ကဲ့ကိုနီလာ
အားအဓိကအချက်ဖြစ်နေတယ်ဟုတ်ကဲ့အဓိကအချက်ဖြစ်နေတယ်ကျွန်တော်တို့ဒီနေ့ကအချိန်ကန်ပြောနေတဲ့ရေအဲဘောကအချိန်ဒီဖို့အတွက်အလုပ်ကန်ခွင့်လန်းအဲ့ဒီအလုပ်ကန်ခွင့်လန်းကိုပေါ်လာကြတော့မရှိဘူးကြာဒီကလုံးကြီးဆက်ပြီးတော့သူတို့ကခွင့်ဆက်ပြီးပြီးနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကခွင့်လန်းအလုပ်ကန်ခွင့်လန်းနေရလေငကူတိုင်းဖြစ်နေမှာပဲ
ဟုတ်ကဲ့ကိုနီလာကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တော့ရှင်သူဖိတ်ခေါ်ကြပါလေကိုမင်းမင်းကိုမင်းမင်းကလည်းအဲရန်ကုန်မြို့ကပါပဲကုမင်းမင်းကြားပါလားခင်ဗျာတူလေးဆွေးနွေးလို့ရပါတယ်မင်းမြန်ချင်းဥကောင်သူငယ်ဥတီဟာရှိပါလေလေလိုင်းပေါ်မှာ
ဟုတ်ကဲ့ကုသညိုကြားပါတယ်ဟုတ်ကဲ့ကိုနေလာပြောသွားတာလေတော်တော်ကောင်းပါလေကိုသူပြောတာလေးကအောက်ခြေပိုင်းကိုပြန်ကြည့်ဖို့ပြောတော့တာပါနော်အဲ့တော့ဟိုကျွန်တော်အနေနဲ့ကတော့ comment ပေးချင်တာတော့ကွယ်လက်ရှိတော်ဆန်းစုကြည်အနေနဲ့ဒီခရိုနီတွေကိုပြန်ပြီးတော့လက်တွဲခေါ်ယူရဲဆိုတာကတော့တနည်းအားဖြင့်တော့ကောင်းပါတယ်ဆိုပေမဲ့ဒီခရိုနီတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဥပဒေချမှတ်တဲ့အခါမှာပြက်ပြက်သားသားနဲ့ဒီကလိုနီတွေကိုဟိုစီးတဲ့တင်းစင်းတကြကင်တွေတက်ဖို့တော့လိုတာပေါ့နော်ပြောတော့ပြောသွားလုံတော့စီးပွားရေးတမားဆိုတာကွယ်ဟိုထောင်မြေတော့ရာဆုံးကြမှာလीသူတို့လိုချင်တဲ့ဟာကိုသူလှုပ်ချသွားမှာလဲအဲ့ဒီပုံမှာဒီဒေါ်ဆန်းစုကြည်တို့ဒီလက်ရှိအစိုးရအနေနဲ့ဒီကလိုနီတွေကိုပြက်ပြက်သားသားနဲ့ဟိုခေါ်ပါဝက်ကန်းလက်လုပ်ပါဒါပေမဲ့အရေးယူတဲ့အခါမှာလည်းပြက်ပြက်သားသားအရေးယူပါဒီလိုမျိုးလေးတွေလုံးမှာပဲဟိုဟာပေါ့ပို့ပြီးတော့ထိရောက်မယ်လို့ကျွန်တော်တူတူလေးနဲ့လိုရင်နောက်အနေငယ်လေးတစ်ပြောပါမယ်အဲ့တော့လက်ရှိသို့တော့ဟိုပြောရတဲ့အဲမှာပါပါတယ်လက်ရှိအနေထားမှာတော့လက်ရှိအစိုးရကိုကျွန်တော်တို့က6လတနည်းနှစ်နှစ်3နှစ်လောက်အချိန်မပေးဘဲနဲ့တော့ကျွန်တော်တို့သူတို့ကိုကျွန်တော်တို့ကဟိုအပြစ်တွေလည်းပြောလို့မရဘူးဗျလောစရာလက်ရှိဖြစ်လာတဲ့နှစ်ပေါင်းကအနာဆွေးရဗျာရှားမြင့်လာတဲ့အခါကျတော့ဒီအနာဆွေးယူလုပ်နေရတဲ့အချိန်မျိုးမှာသူလက်ရှိ government မှာအားနည်းတဲ့ချိန်မှာအသာကျက်မဲ့ရှိမှာဒါတို့တော့နားလေပေးရမှာပေါ့နော်အဲကျွန်တော်တို့က election တစ်ခုပြီးနောက် election လောက်မှပဲဒါဒါသူတို့အပြစ်ပြောလို့ရရင်လည်းရမှာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းအင်းလည်းငယ်ပဲ
ဆက်သေးပါကျွန်တော်ဝမ်တွင်းကကိုချစ်မြိုင်ကိုချစ်မြိုင်ကိုပါတခါလေးဆွနွေးစီခြင်းပါလေအခုတခါလေးဟိုကအဓိကဆွနွေးရဲ့ဥကောင်သူညင်ဥတီအောင်လေလိုင်းပေါ်မှာရှိပါတယ်ဆွနွေးမင်းမြန်းချင်တာမင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့အမြင်ပြောရင်တော့ဆရာရေကျွန်တော်တို့နှစ်ပေါင်းစိတ်30လောက်ခရိုနီနဲ့အနာရှင်တွေကကျွန်တော်တို့ခရိုနီနဲ့အနာရှင်တို့ကျွန်တော်ပူးပေါင်းပြီးတော့မြင်နေခွဲခွဲမနေကျွန်တော်ဘူးအဲ့ကျတော့ကျွန်တော်တို့ကိုကျိုးသမားတွေဟိုကျွန်တော်တို့မြန်မာအင်မတန်ပြည်သာတာပို့တဲ့နိုင်ငံကိုအင်မတန်ဆင်းရဲတဲ့နိုင်ငံဖြစ်အောင်လုပ်ခဲ့တယ်ဒါလည်းပုံမြင်လည်းမဟုတ်ဘူးဒဏ္ဍာရီလည်းမဟုတ်ဘူးတကယ်ကြည့်ရဲ့နှစ်ပေါင်းစိတ်30လောက်ချင်းလို့ချစ်လေပါတယ်အဲ့ဒါဆရာရေသူကသူတို့ကျွန်တော်တို့ဒီမိုကရေစီကျွန်တော်တို့ဟိုအစိုးရကိုဟိုသူတို့နောက်ကိုဆုတ်ခွာသွားတယ်ဒီမိုကရေစီကိုပြည်သူလူထုအနာအနည်းနဲ့သဘောမျိုးနဲ့ကျွန်တော်တို့ရေကောက်ပွဲတွေတက်နိုင်တော့တရားမျှတအောင်လုပ်ဆုတ်နောက်ဆုတ်သွားတယ်ဒါမှမဟုတ်ကျွန်တော်တို့ကျွန်တော်တို့ဟာပေါ်ဟို2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းသူတို့အတွက်အများကြီးကာပါယူထားတယ်ဘာလို့လဲဆိုတော့သူတို့ဟိုနောက်ကျောင်းပြန်ဆက်ရမှုမရှိသေးရပါညာနဲ့ရေးသွားတယ်နောက်ပြီးတော့ကျွန်တော်တို့အခုအဲ့ကြတော့ဒီဟ ဟိုလေးပုံတစ်ပုံကျွန်တော်တို့ဒီအာနာကျင်အစိုးရတွေကလည်းဟိုလူတွေကရွေးချယ်မှုမလုပ်ခဲနဲ့လူတွေကလည်းကုသတော်တွေမှာထိုင်နေတယ်ဒီကြတော့ကျွန်တော်တို့ကဟိုဒါကျွန်တော်တို့ဒီမိုကရေစီအပြည့်အဝမရသေးဘူးလို့ယုံကြည်တယ်လေဒါကြောင့်မလို့ကျွန်တော်အာနာကျင်နဲ့ဒီခရိုနီတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီးပွားရေးရာပါဝင်ပူးပေါင်းတာတွေကကျွန်တော်စော်လင်းသေးတယ်စော်လုံးသေးတယ်လို့ကျွန်တော်ထင်တယ်ခင်ဗျဘာလို့လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြီးမှသာလင်ကျွန်တော်တို့ဘ ్రు နဲ့ပူးပေါင်းပါဝင်ခွင့်ပေးတယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့တဆက်တဲ့ကိုချစ်မြန်ကိုတခုမေးချင်ပါတယ်။တော်ရရှင်တွေကလည်းကိုချစ်မြန်ကိုပဲမေးလိုက်တော့မယ်။ဘာလို့ဆိုတော့ဒေါန်ဆန်းစုကြည်ပြောထားတဲ့မေခွန်းထဲမှာပါပါတယ်။ဒီလူတွေကိုပြင်ဆင်ခွင့်ပေးရမယ်။ပြင်ဆင်နိုင်ရမယ်။ तू ကတော့ပြင်ဆင်နိုင်မယ်လို့ယုံကြည်ပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ပြောထားပါတယ်။ဒေါန်ဆန်းစုကြည်ပြောလို့ပဲဒီခရိုနီတွေကိုပြန်ပြီးတော့မပြင်ဆင်နိုင်ဘူးလား။ကိုချစ်မြန်ဘယ်လိုထင်ပါလဲ
။ဟုတ်ကဲ့ပါဆရာ။ကျွန်တော်တို့ကလေဟိုဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီဒေါန်ဆန်းစုကြည်လည်းကျွန်တော်တို့ဟိုကျွန်တော်တို့ကကြံပြုလို့တော်လေဒီလိုကျွန်တော်တို့ဒီခုလက်ရှိတက်လာတဲ့ဟိုကျွန်တော်တို့လူကရွေးချယ်တဲ့မြို့သားဒီမူစီအဖွဲ့ချုပ်နိုင်ငံရေးသမားအင်အားစုရဲ့ဒီထဲမှာစီးပွားရေးကြွန့်ကျင်တဲ့လူတွေနဲ့ပူးပေါင်းပါဝင်ပြီးတော့ကျွန်တော်တို့ဒီစီစီကျွန်တော်စဉ်းစားနေတယ်လို့ဒီအစီအစဉ်ကိုအဲ့ဒီလိုမြင်လို့ပါခင်ဗျာ
ဟုတ်ကဲ့ပါအခုချင်းမြေကျေးဇူးပါခင်ဗျာကျွန်တော်ကုတိဟာတို့ပဲပြန်ပြီးတော့လှည့်ပေးကြပါလေကုတိဟာကြားပါလားခင်ဗျာ
ကြားပါတယ်ဟ
ုတ်ကဲ့ကုတိဟာခုနကသရရှင်ဆွေးနွေးသွားကြတဲ့ထမခရိုနီနဲ့ပတ်သက်လို့သူတို့ရဲ့ခန်းစားချက်တွေပါပါတယ်ကုတိဟာဒီပေါ်မှာဗာမြတ်တုံ့ပြန်ဆွေးနွေးလို့ပါလေ
ကျွန်တော်ကဒီအများကျွန်တော်တို့ဒီပြည်သူလူထုရဲ့ခံစားချက်ကိုနားလည်ပါတယ်သူတို့ကဟိုအများကြီးခံစားခဲ့ရတယ်မျက်စိရှိမှလည်းဟလာကျွန်တော်တို့တိုင်းပြည်မှာခံစားတာတွေကျုံသွားတယ်ဒီလူတွေကပြည်ပြည်တက်ချမ်းသာသွားတယ်ကျွန်တော်မီဒီတော်ကြီးထူထောင်လိုက်တယ်ဟလာဟိုမတန်တဆအဆောက်အဦတွေကိုတခါတည်းဟိုနိုင်ငံတော်ဘတ်ဂျက်တွေချပေးပြီးတော့ဒီလူတွေကမြေမကောင်းအောင်ချမ်းသာသွားတယ်ကျွန်တော်မျက်စိရှိနေတယ်တိုင်းပြည်ကဆင်းရဲသလောက်ဟလာဒီလူတွေချမ်းသာသွားတယ်ကျွန်တော်တို့အားလုံးမြင်တဲ့အတွက်ကြောင့်ပြည်သူလူထုကဒီလိုပဲခံစားပါတယ်ဒီခံစားချက်ကမမှားပါဘူးဒါပေမဲ့ကျွန်တော်ကဒီကောင်ဆန်းစုကြည်ပြောထားတဲ့ချက်ထဲမှာကျွန်တော်လေလေတဲ့နဲ့ပြန်ပြီးတော့ဟို interpretation လုပ်ချင်တာတော့သူကဟိုဒီ chrony တွေအခွင့်အရေးပြန်ပေးမယ်လို့ပြောတာမဟုတ်ဘူးအားလုံးနဲ့အတူတူပဲလုပ်ရမယ်ဟိုအခွင့်အရေးအထူးပေးမယ်လို့ပြောတာမဟုတ်ဘူးဒီစီးပွားရေးသမားတွေအားလုံးလုပ်တယ်လို့ပဲလုပ်ရမယ်သူတို့ကိုသူတို့အပြစ်ရှိတဲ့လူတွေလိုမျိုးမဟုတ်ပဲနဲ့အားလုံးလိုပဲတညီတည်းလုပ်ရမယ်လို့ပြောတယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်နားလည်တာပါဆိုတော့ chrony တွေကပြီးခဲ့တဲ့အခုကလက်တော့မတရားအရယူထားတဲ့လုပ်ငန်းတွေလုပ်ပိုင်ခွင့်တွေရှိတယ်ဆိုလို့ရှိရင်အခုကျွန်တော်တို့ရှိနေတဲ့ဒီမိုဒီစီပြောဒီအရသာဆိုးရရှိနေတဲ့အချိန်မှာရှိတဲ့ကျွန်တော်စီးပွားရေး policy တွေဥပဒေတွေနဲ့ပြန်တိုက်ပြီးတော့မဟုတ်မတရားယူထားတာတွေလက်ရှိကြံနေသေးတဲ့အကျိုးတွေဆက်ပြီးခံစားနေသေးတယ်ဆိုကျွန်တော်သိရမယ်။ဒေါ်ဆန်းစုကြည်ကလည်းဒါကိုအကောက်ဝဲပေးမှာမဟုတ်ခွင့်လွှတ်မှာမဟုတ်ဘူး။သူကပြန်ဆပေးချင်တာကဒီခရိုနီတွေကိုကျွန်တော်တို့ဒီကြံတဲ့သူတွေနဲ့အထူးထူးပဲဓာန်တူကြီးသူတို့ပြန်ဆဖို့ပဲပြောတာ။အခွင့်အရေးပေးဖို့လည်းသူမကြီးရဲသလိုကျွန်တော်ဒါလေးလေးနဲ့ယုံကြည်ပါတယ်ဒီလူတွေကမတရားအခွင့်အရေးတွေဆက်ပြီးတော့ခြင်ထားတယ်ဆိုလို့ရှိရင်ပြန်ပေးရမှာပါကျွန်တော်တို့အရေးယူရမှာပါဒီလူကျွန်တော်တို့ဒီပြည်သူ့ဘာသာဖြစ်ပြအံ့မှာပါဆိုတော့ကျွန်တော်ကဒေါ်ဆန်းစုကြည်နေတဲ့ဒီပုံစံနဲ့တွားမယ်လို့ညွှန်လဲပါတယ်ခင်ဗျဟုတ်ကဲ့ဒီလူတို့ကလည်းချင်းပြောဒေါ်ဆန်းစုကြည်ကိုယုံပြီးသားဒါနည်းနည်းစိတ်ပူတယ်ဆိုတော့ဒီလူတွေကိုနှစ်ပေါင်းများစွာခံစားခဲ့ရတာကနှစ်ပေါင်းအစိတ်လောက်ဖြစ်တယ်အဲဒေါ်ဆန်းစုကြည်ကဥမာ6လလောက်ပဲရှိသေးတဲ့အခါကျတော့စိုးရိမ်စိတ်မတောက်ပြတာတော့ဒါကတော့ဟိုသဘာဝကြပါတယ်ခင်ဗ
ျဟုတ်ကဲ့ကုအောင်သူငင်းကိုကျွန်တော်မေးချင်ပါတယ်ခင်ဗျခုနကပြောထားတဲ့ထဲတွေမှာပါပါတယ်အခရိုနီတွေကိုဖိတ်ခေါ်လာရင်တော့မှသူတို့ကိုဘယ်လောက်ထိထိန်းကျောင်းနိုင်မလဲဆိုတဲ့ကိစ္စပါဒေါ်ဆန်းစုကြည်ရဲ့မိကုန်းထဲမှာတော့တရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့တော်လေးထည့်သွင်းပြောသွားတာတွေ့ရပါတယ်အဓိကစီးပွားဖွံ့ဖြိုးမှုအတွက်အရေးပါတယ်ဆိုတော့အဲ့တော့တကယ်တမ်းတရားဥပဒေစိုးမိုးမှုနဲ့ဒီအရင်တော့ကနာမည်ပြက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တွေကိုစီးပွားရေး policy ကောင်းကောင်းနဲ့ထိန်းကျောင်းသွားနိုင်မယ်လို့ကယူဆမယ်အခြေအနေရှိပါလားဥက္ကဋ္ဌချင်းအမြင်သိချင်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်ခုနထောက်ပြတဲ့ဒီ social justice ပေါ့နော်လူမှုရေးတရားမျှတမှုကိစ္စကိုကျွန်တော်ထပ်ပြီးတော့အလေးနဲ့ပြောချင်ပါတယ်ဆိုလိုတဲ့သဘောကတော့ကျွန်တော်တို့အခုပြီးခဲ့တဲ့ဟိုကာလတွေမှာပေါ့နော်ဆိုတော့ဒီခရိုနီလို့ခေါ်တဲ့လူဒန်းစားတစုကအကျိုးရှိသွားတာတော့အမှန်ပဲသူတို့ကိုပြန်ပြီးတော့လည်းကျွန်တော်တို့ဟိုလက်တွဲလုပ်ရမယ်ဆိုတာလည်းလက်ခံပါတယ်ဆိုတော့ဒါပေမဲ့တပိုင်းမှာဘာတွေလိုတယ်လဲဆိုတဲ့အခါကျတော့အဲ့တော့ကျွန်တော်တို့တစ်ချိန်ကနစ်နာခဲ့တဲ့လူတွေအတွက်ကဲဆင်းရဲမှုပပျောက်ရေးအတွက်အစီအစဉ်တွေကဘာလဲပေါ့ဆိုတော့နောက်တစ်ခါအခုကျွန်တော်တို့အမေရိကန်နိုင်ငံမှာအစလို့ပေါ့နော်ဆိုတော့အသေးစားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးပါတယ်နောက်တစ်ခါစင်ကာပူကစလို့ကျွန်တော်တို့နိုင်ငံတော်တော်များများမှာအတိုင်းပြည်တစ်ခုစီးပွားရေးတက်လာဖို့ဆိုရင်အသေးစားလုပ်ငန်းတွေကိုကျွန်တော်တို့ထူထောင်ပေးမှပဲကျွန်တော်တို့ကစီးပွားရေးတက်မှာပါအဲ့တော့ဒီခရိုနီတွေကိုအားကိုးဖို့စီးပွားရေးတက်မယ်လို့ကျွန်တော်လုံးဝမယုံကြည်ပါဘူးအဲ့တော့ဒေါ်အောင်ဆန်းစုကြည်ရဲ့မူဝါဒဘိုင်းမှာတစ်ဖက်ကလိုတာကတော့ကျွန်တော်အမြင်ကခုနပြောတဲ့ဒီအသေးစားလုပ်ငန်းတွေကိုဘယ်လိုဦးစားပေးပြီးတော့ထူထောင်မလဲဆိုတဲ့ကိစ္စကြံပါတယ်။နောက်တစ်ခုကဆေးရုံမွေးတည်မှုရှော့ချရေးဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကြံတယ်လို့ကျွန်တော်ဝေဖန်နေပါတယ
်။ဟုတ်ကဲ့ဒီပေါ်မှာကုတိဟာရောဗာမြတ်တုတ်ပြန်ဆွေးနွေးလို့ပါလေခင
်ဗျ။ဟိုသတ္တနာကဗာလဲဆိုတော့ကျွန်တော်တို့အဲ့ဒီအခင်းချင်းမှာဒီအားလုံးပြောင်းလဲထားတဲ့ဒီစီးပွားရေးနဲ့ပတ်သက်တဲ့
နည်းနည်းသေးစိတ်တဲ့အမှုစိတ်တဲ့မူတွေကျွန်တော်တို့ကောင်းဆန်းစုကြည်ရောဟလာဟိုကျွန်တော်တို့ဒီစီမံဘာသာဝင်ကြီးဥကျော်ဝင်စီရောဒီစီးပွားရေးသမားတွေပြည်သူလူထုကရုပ်ပြမကြားရတဲ့အတွက်မကြားရတဲ့တပိုင်းပေါ့နော်အားပြတ်စရာဒီ policy အမှုစိတ်တဲ့နည်း policy တခုမကြားရတာရောအချိန်ထဲမှာ chrony တွေကိုလည်းပွဲထဲမှာမြင်လိုက်ရအောင်အဲ့ဒီတစ်ချက်ကကျွန်တော်တို့ဒီအားလုံးကိုလည်းနည်းနည်းဆွေးနွေးချိန်ကသွားစီတာပါအမှန်တော့သူကဟိုကျောဟိုဟာပြရချင်ပြောသလိုပါပဲကျွန်တော်တို့ဒီတကယ်ကိုပြည်သူလူထုလည်းနားလည်နိုင်တယ်ဟလာကျွန်တော်တို့ဒီစီးပွားရေးတကယ်ကိုဟိုအခုမှတပ်ပစ္စည်းစီးပွားရေးသမားတွေပြင်ဆင်နေတဲ့ဒီလူငယ်စီးပွားရေးသမားတွေရောအားလုံးဝင်ပါနိုင်တဲ့စီးပွားရေးအားလုံးပေါ်တော့ကျွန်တော်တို့ဒီစီးပွားရေးကိုဥပမာလာတယ်အောင်လုပ်နိုင်တဲ့စီးပွားရေးအဖြေမှန်တရက်ကိုချမှတ်နိုင်မှသာလေအဲ့ဒီအမှုထုတ်ပြန်နိုင်မှသာလေအားလုံးကကျွန်တော်တို့လုံခြုံမှုရှိရှိနဲ့ကျွန်တော်တို့ဒီဒီပူးပေါင်းပါဝင်နိုင်ပါပါဆိုတော့ကျွန်တော်တို့ဒီအားအတွက်လည်းဒေါက်ဆန်စုကြည်အိန္ဒိယအဖွဲတစ်ခုဖွဲ့ရဆိုတဲ့အကြောင်းကိုဒီထုတ်ပြောခဲ့ပါတယ်ဆိုတော့ကျွန်တော်တို့ကလက်ရှိအခြေအနေမှာတော့အဲ့ဒီအဖွဲကဘာတွေဆွေးနွေးပြီးဘာတွေထုတ်ပြန်ပြီးဘာတွေလုပ်မှလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်အခုချိန်ထိကတော့တော်တော်လေးရေပြူးအဆန်နဲ့စီဝါရေးပူဝါရတွေပဲဖြစ်နေတဲ့အတွက်ကြောင့်မလို့အားလုံးကသဝေးသဝါဖြစ်ပြီးတော့ဆိုရင်ထိတ်လန့်နေတာဖြစ်ပါတယ်
အဲ့ဒါကျွန်တော်စက်ထဲမေးချင်ပါတယ
်ရေကြည့်တာကတော့ထုတ်ပြန်မှုလို့ပါတယ်ဟိုအသေးစိတ်အမှုစိတ်ပေါ့နော်အမှုစိတ်ဆိုတော့စိတ်အမှုစိတ်ကြီးလည်းမဟုတ်ဘူးအားလုံးကျွန်တော်ဒီမှာရှိတဲ့စီဝါရေးသမားတွေလူငယ်စီဝါရေးသမားတွေအားလုံးဟလာနားလည်ပြီးဘယ်ကိုကြွက်ပြီးဘယ်လိုလှောင်းရမယ်ဘယ်အချိန်နဲ့တော့ရမယ်ဆိုတဲ့ဟာမှန်းနိုင်တော့တဲ့အထိစီဝါရေး policy တခုကိုကျွန်တော်တို့ထုတ်ပြန်ပေးဖို့လိုအပ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကောင်သူညင်းကိုမေးချင်ပါတယ်ခင်ဗျကောင်သူညင်းအခုဒေါန်ဆန်းစုကြည်ကတော့သူ့ရဲ့မိကုန်းထဲမှာထည့်ပြောသွားပါတယ်6လအထိစီဝါရေးအခြေအနေထောင်မလာဘူးဆိုတာသူဝန်ခံသွားတဲ့သဘောရှိပါတယ်အဲ့တော့လက်ရှိအစိုးရသိတဲ့စီဝါရေးမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့နယ်လေးအချင်းချုပ်ပြီးတော့သုံးသပ်ပေးပါလား
ဟုတ်ကဲ့ဒီလိုဒေါအောင်ဆန်းစုကြည်ပြောတာကကျမတို့ညွန်မှန်းထားသလောက်စီးပွားရေးကမတိုးတက်လာဘူးဆိုတာသုံးသပ်ပါတယ်အဲ့တော့ပြဿနာကလိုနေတာကင်းကင်းနားနေပါဆိုတော့အဲ့တော့ညွန်မှန်းထားတဲ့တိုးတက်မှုဆိုတာကဘယ်နေရာကိုင်းနှုံးကိုပြောတာလဲမတိုးတက်ဘူးဆိုတာကလည်းရောကျွန်တော်တို့ဘလောက်ထိရည်မှန်းချက်ကိုမပြည့်မိဘူးဆိုတာပြောတာလဲပေါ့နော်ဆိုတော့အဲ့တော့ကင်းကင်းနားနေနဲ့တိတိကျကျပို့ပြီးတော့ပြောဖို့လိုမယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီ daily လေးအစီအစဉ်အချိန်လေးဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးခဲ့တဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့ကဥအောင်သူညိနောက် NHK ကကုတီဟာကျေးဇူးများကြီးတင်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြတဲ့တော်ရရှင်တွေကဒီနားဆင်ကြတဲ့ပရိသတ်တွေကိုအားလုံးကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily လေးအစီအစဉ်ဒီမှာကျန်းမာခွင့်ပြီးတော့
ဟုတ်လို့ဒီမတိုင်ကြီးထိုင်တဲ့ကိုသားညိုအစီအစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ဒီဘုတ်ဒူးနေမနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမခင်မြွေထွေးကကြီးညာပေးပါမယ်ရှင်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကာတာမြို့ကရဲတပ်နှံအကြောင်းတစ်ခုကိုဖောက်ခွဲလက်နက်အပြည့်စုံကိုင်ဆောင်လာတဲ့အသေးခံဘုံးခွဲသူတို့ချို့ဝင်ရောက်တိုက်ခိုက်တာကြောင့်လူ60ထဲမှနဲ့သေဆုံးပြီးတော့120ကျော်ဒဏ်ရာရတဲ့အကြောင်းပါကစ္စတန်ဆုရရာရှိတွေကပြောပါရယ်ဒီနေ့လာနေ့ညတကောင်မတိုင်ငယ်မှာဒီတိုက်ခိုက်မှုဖြစ်တာပါတိုက်ခိုက်သူတွေဟာတနင်္ဂနွေအတွင်းလူသေဆုဆောင်တဲ့ဆောင်ထဲကိုဝင်ပြီးတော့အဆောင်ထဲမှာရှိတဲ့သူတွေကိုဖြစ်ခတ်ခဲ့တာဖြစ်ပါရယ်ရှင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာဖိလစ်ပိုင်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားနှစ်ပေါင်းများစွာတိဆောက်လာခဲ့တဲ့မဟာမိတ်ဆက်ဆံရေးမှာမရေရာမှုတွေဖြစ်လာစေတဲ့စကားတချို့ကိုဒီနေ့ထပ်ပြီးတော့ပြောလိုက်ပြန်ပါတယ်။ဖိလစ်ပိုင်အနေနဲ့အမေရိကန်အစိုးရကြိုးဆွဲခေါ်ရလိုက်မယ်ခွေးကောင်လို့ဆက်ဆံတာမျိုးခံမှာမဟုတ်ဘူးလို့စကားကိုမစင်မချင်းပြောလို့ရှိတဲ့မစ္စတာဒူတာတေကဂျပန်နိုင်ငံကိုတရားဝင်ခီးမထွက်ခွာခဲ့မနီလာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။သူသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလမှာဆယ်စုနှစ်တွေနဲ့ချီရှိလာခဲ့တဲ့နှစ်နိုင်ငံအကြားကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေကိုအမေရိကန်အနေနဲ့မစ်ပစ်လိုက်နိုင်တယ်လို့လည်းပြောသွားပါရဲ့ရှင်။တောင်ကိုရီးယားနိုင်ငံမှာအချင်းပြတ်ချစားမှုအတွင်အထူးတာဝန်ရှိတဲ့အမျိုးသမီးတဦးနဲ့နီနီဆက်ဆက်ပတ်သက်မိခဲ့တဲ့အပေါ်မှာသမရဘက်ကွန်ဟီကလူထုကိုဒီကနေ့တောင်းပန်လိုက်ပါတယ်။အစိုးရယာရုတာဝန်ရှိတဲ့ဒီအမျိုးသမီးဟာသမရဖခင်ရဲ့အထူးမိန်ကုံးတစ်ချို့ကိုတီးဖြတ်ရမှာအလို့သဘောပါဝင်ပတ်သက်ခဲ့တယ်လို့ကိုရီးယားရုပ်သံသတင်းဌာနတစ်ခုကထုတ်လွှင့်ပြီးတော့နောက်တနေ့မှာပဲအခုလိုတောင်းပန်လိုက်တာပါရှင်။ထိုင်းနိုင်ငံတောင်ပိုင်းပထမနေ့ခရိုင်ညစေးတစ်ခုမှာတနင်္လာနေ့ညပိုင်းကပုံပေါက်ကွဲလို့လူတစ်ယောက်သေဆုံးပြီးတော့19ယောက်ထိခဲ့ဒဏ်ရာရခဲ့ပြီးတဲ့နောက်မှာဒီကနေ့အစောပိုင်းမှာတော့ခရိုင်တွင်းလုံခြုံရေးကိုတာဝန်ရှိသူတွေကတင်းကျပ်ထားပါရဲ့ရှင်။ တဲ့ရင်ချင်းချုပ်ကို Marketing Future ကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သိငင်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondes ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ line to meter 24 25 50နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ။
This program has come to you from the Voice of America, Washington.